Welcome to the Voice of America in Burmese.
Mingla nya jan ba khmya VOA American tan nga ni 2025 ku ni mal la 14 ye tau cha nya Myanmar bai season dwe ku Myanmar san daw chin nya 9 na yi ka ni 10 na yi thi American pi taw su Washington DC myo daw ka ni dai yai thau lun pe ni ba de khmya ဒီနေ့ညထုတ်လွန်ပေးမဲ့ VOA Radio အစီအစဉ်တွေကို line တို့ 1925 နဲ့ 32 တို့အပြင် line လမီတာ 190 ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်တော်ခင်မောင်စိုးမင်းကအစီအစဉ်မှုဖြစ်ဆောင်ရွက်မှာဖြစ်ပါတယ်ခင်ဗျာ
။ Okay ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထိတ်တန့်ရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ပဲပြောပြပေးမှာပါ။ဒီညအထူးအကြဆုံးသတင်းတွေထဲမှာတော့ Ukraine ဘက်ကဆက်လက်ရည်တည်G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။နောက်ရုရှားသမ္မတကတော့ရုရှားနောက်ဘက်ဒေသမှာကျန်နေတဲ့ Ukraine တပ်ဖွဲ့တွေကိုဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီလို့ကြေညာလိုက်ပါတယ်။ American မှာတော့အစိုးရတစ်စိတ်တစ်ပိုင်းရက်မတော်အောင်ပူးပေါင်းလုပ်သွားမယ်လို့အထက်လွှတ်တော်အတိုက်ခံကောင်ဆောင်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးပါပါကိုကမောင်ဆုံးမင်း။
ဟုတ်ကဲ့ပါခင်ဗျာသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကအမည်အနေနဲ့ကြားရမှာက
ထိုင်းဘက်မှာကစော်ရီယာဆိုတာလုံချုံကြီးကထိုင်းလုံချုံကြီးစားတော့စစ်တပ်ကြီးရဲ့အဲ့ဒီတပ်ကြီးကစစ်ထိုင်းအဲ့ဒီကတော့မှဘက်ကပြည်လာစစ်သားတွေကိုခေါ်ပြီးထိန်းသိမ်းတာမှာ
စစ်ကောင်စီတပ်သားတွေထိုင်းဘက်ကိုထွက်ပြေးကြတဲ့သတင်းပေးပို့ချက်မှာအပြည့်အစုံနားဆင်ရမှာပါအဲ့ဒီနောက်ထိုင်းနိုင်ငံရောက်မြန်မာအလုံသမားတွေတကြံခွင့်ရရရှိပေးမယ်လို့မြန်မာနိုင်ငံပြန်ဖို့တော့မလွယ်တဲ့အကြောင်းတရုတ်နဲ့စီဝါရေးစာချုပ်လုတ်ထားတဲ့ရခိုင်ကြောက်ဖြူမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်ပါအနေနဲ့ယူကရိန်းရုပ်ရှင်ဆုရသွားတဲ့အကြောင်းကိုပြောပြပေးမှာပါ။အဲ့ဒီနောက်တောက်ကြနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်တွေကိုလည်းနားဆင်ရပါမယ်။အမျိုးသမီးကဏ္ဍအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။ကဲကိုဝင်းမင်းရေဒီကနေ့ညထူးခြားတဲ့နောက်ဆုံးရသတင်းတွေထုတ်လွှင့်ကြစို့ဗျာ
။ဟုတ်ကဲ့ပါကိုကမဆုံးမင်း Ukraine ဘက်ကဆက်လက်ရည်ရည် G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။ကနေဒါမှာဒုတိယနဲ့နောက်ဆုံးနေ့ဖြစ်ကျင်းပမဲ့ G7 စီးပွားအင်အားကြီးနိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအခုလိုဆွေးနွေးနေကြတာပါ။မနေ့တသက်ရင်းတွေကစတင်တဲ့အစည်းအဝေးမှာ Ukraine စစ်ပွဲရရေး American ရဲ့ကြိုးပမ်းမှုတွေကို American နိုင်ငံခြားရေးဝန်ကြီးကတင်ပြဆွေးနွေးခဲ့ပါတယ်။ Saudi Arabia နိုင်ငံမှာရက်30ရာကြီးအပြည့်အထားရေးAmerican ဆိုပြုထားတဲ့ Ukraine နဲ့ညှိနှိုင်းသဘောတူညီခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီး Marco Rubio က G7 နိုင်ငံခြားရေးဝန်ကြီးတွေကိုရှင်းပြခဲ့ပါတယ်။ Russia သမ္မတဘက်ကဒီကမ်းလှမ်းချက်ပေါ်မရှင်းမလင်းတုံ့ပြန်ထားချိန်မှာကနေဒါနိုင်ငံခြားရေးဝန်ကြီးကတော့ Ukraine ကိုဘယ်လိုဆက်လက်ကူညီမလဲဆိုတာကိုအဓိကဆွေးနွေးဖို့ပြောခဲ့ပါတယ်။ဗြိတိန်ပြင်သစ် Germany, Italy, Japan နဲ့ EU ဥရောပသမဂ္ဂကလည်းတက်နေတဲ့ G7 ထိပ်သီးအစည်းအဝေးမတိုင်ခင်အမေရိကန်နိုင်ငံခြားရေးဝန်ကြီးရူဘီယိုနဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီတို့ကြာတာရင်းနေ့ကတည်တံ့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါပါဝင်အဓိကကုန်သွယ်ဘက်နဲ့မဟာမိတ်နိုင်ငံတွေပေါ်သွင်းကုန်ခွန်တွေကောက်ခံနေချိန်မှာနှစ်နိုင်ငံရေးကိုတည်ကြားဆွေးနွေးခဲ့ကြတာပါခင်ဗျာ
။ရုရှားနိုင်ငံရဲ့အနောက်ဖက်ကက်ဆက်ဒေသမှာကျန်နေသေးတဲ့ယူကရိန်းစစ်သားတွေကိုထောင်ချောက်ဆင်ပိတ်ဆို့ထားလိုက်ပြီလို့ရုရှားသမ္မတဗလာဒီမာပူတင်ကမနေ့ကပြောပါတယ်။ဒီဒေသမှာယူကရိန်းစစ်သားတွေ9လကြာပိတ်မိနေပြီးဒီတိုက်ပွဲဟာယူကရိန်းရုရှားစစ်ပွဲအတွက်အရေးကြီးဆုံးစစ်ပွဲတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ကက်ဆက်ဒေသကိုရုရှားကလုံးဝထိန်းချုပ်လိုက်တာဖြစ်ပြီးကျူးကျော်လာတဲ့ယူကရိန်းတပ်တွေကိုပြင်ပနဲ့အဆက်အသွယ်ဖြတ်တောက်လိုက်ပြီးလို့သမ္မတပူတင်ကသတင်းတောက်တွေကိုပြောဆိုတဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ရုရှားသမ္မတပူတင်ဟာပေါ်ဒူနေကကက်ဆက်ဒေသကိုတွားရောက်ပြီးယူကရိန်းတပ်ဖွဲ့တွေလက်ထက်ကအပြီးပိုင်သိမ်းယူဖို့ညွှန်ကြားခဲ့ပါတယ်။မနေ့ကတော့အမေရိကန်အဆိုပြုထားတဲ့ရုရှားယူကရိန်းရက်30အပြစ်ခတ်ရက်စဲရေးအဆိုပြုချက်ကိုသဘောတူလက်ခံတဲ့အကြောင်းသူကပြောပါတယ်။ဒါပေမဲ့လို့အသေးစိတ်ချက်လက်တွေကဆက်လက်စီနိုင်ညှိနှိုင်းဆွေးနွေးဖို့လိုအပ်နေသေးပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးဖြစ်တဲ့အကြောင်းပြဿနာရဲ့အရင်းမြစ်ကိုအဖြေရှာရမယ်ဆိုပြီးပြောဆိုသွားပါတယ်ခင်ဗျာ။
အမေရိကန်မှာတော့အစိုးရတစ်စိတ်တစ်ပိုင်းရက်မသွားအောင်ပူးပေါင်းလှုပ်သွားမယ်လို့အထက်လွှတ်တော်ဒီမိုကရက်အမတ်ကောင်ဆောင်ကပြောလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမသွားအောင်ရှောင်ရှားနိုင်ဖို့ Republican အမတ်တွေရဲ့အစိုးရယာယီအသုံးစရိတ်ဥပဒေကြမ်းကိုထောက်ခံမဲပေးမယ်လို့ဒီအမတ်ကောင်ဆောင် Chuck Schumer ပြောတာကိုအမေရိကန်သတင်းတွေမှာဖော်ပြလိုက်တာပါ။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရက်တံမသွားအောင်အစိုးရယာယီအသုံးစရိတ်ကို ဒီနေ့တောက်ကြာနေညမတိုင်ခင်လွှတ်တော်ကအတည်ပြုပေးဖို့လိုအပ်ပါတယ် Republican အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအစိုးရလုပ်ငန်းတွေစက်တင်ဘာလအထိဆက်လက်လည်ပတ်နိုင်ဖို့အတည်ပြုထားတဲ့ယာယီ3စီကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ကြရမှာပါဒီ3စီဥပဒေကိုအတည်ပြုပေးဖို့အတွက်ထောက်ခံမဲ60ထက်ကျော်ဖို့လိုအပ်ပြီးဒီမိုကရက်ထက်လွှတ်တော်မှအနည်းဆုံး10ယောက်ရဲ့ထောက်ခံမဲလဲလိုအပ်ပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှီမာကဒီမိုကရက်အမတ်တွေအနေနဲ့တခြားရွေးစရာလမ်းမရှိဘူးအစိုးရလုပ်ငန်းတွေရပ်တန့်သွားမှာမလို့လားဘူးလို့ပြောခဲ့ပါတယ်ခင်ဗျာ
မစ်ဆိုင်းထုတ်လုပ်တဲ့ကုန်ကျန်းတွေတင်းလာတဲ့ဒုတိယမြောက်အီရန်တင်ဘောဟာတရုတ်နိုင်ငံကနေအီရန်နိုင်ငံကိုထွက်ခွာလာပါတယ်အီရန်အလံလွှင့်ထားတဲ့ဂျေရန်အမည်ရှိကုန်တင်သင်္ဘောဟာမစ်ဆိုင်းထုတ်လုပ်ရေးကုန်ကျန်းတွေတင်ပြီးဒီအပတ်ထဲတရုတ်ကနေအခုလိုထွက်ခွာခဲ့တာလို့ VOA ကတီးခြားစုံစမ်းမှုမှာတွေ့ရှိရပါတယ်။တရုတ်နိုင်ငံလှောင်ဟန်းကျွန်းမှာပြီးခဲ့တဲ့လဖေဖော်ဝါရီလကစိုက်ကပ်ထားတဲ့ဒီဂျန်ဟန်သင်္ဘောဟာမတ်လ3ရက်နေ့မှာဇောင်ဟောင်းဂိုလန်စိတ်ကမ်းကိုမတ်လ10ရက်နေ့မှာရောက်လာပြီးဒီကုန်ကျန်းတွေတင်ခဲ့တာလို့ဒူဘိုင်းအခြေစိုက်ထောက်လန်ရေးသတင်းသုံးသပ်သူမာတင်ကယ်လီကပြောပါတယ် EOS Risk Group ရဲ့ဒီသုံးသပ်သူကယ်လီကပဲတနင်္လာနေ့မတ်လ10ရက်နေ့မှာတော့တရုတ်ကနေအခုလိုပြန်ထွက်လာတဲ့အီရန်သင်္ဘောဟာအီရန်ရဲ့ဘာဒါအဘက်စ်မြို့ကြီးစိတ်ကမ်းကိုမတ်လ26ရက်နေ့မှာရောက်ဖို့ရှိတယ်လို့ဆက်ပြောပါတယ်အခုလိုမစ်ဆိုင်းကုန်ကျန်းတွေတင်ဆောင်လာတဲ့အီရန်ပထမသင်္ဘောဂိုလန်ကတော့တရုတ်နိုင်ငံအရှေ့ပိုင်းကနေ19ရက်ကြာခရီးနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မှာဒီဘန်ဒပ်အဘတ်မြို့စိတ်ကမ်းကိုရောက်ရှိခဲ့တယ်လို့ Wall Street Journal နဲ့ CNN သတင်းတွေကအနောက်နိုင်ငံထောက်လန်ရေးသတင်းကိုကိုးကားပြီးထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်ရဲ့တောက်ကြညာသတင်းတွေကိုဆက်ပြောပြပေးနေပါတယ်ကုလသမဂ္ဂတွင်မှုချုပ်ကရိုဟင်ဂျာတွေဟာမြန်မာဘက်ကိုပြန်ကျင်နေကြတာရှင်းရှင်းလင်းလင်းကြားခဲ့ရတယ်လို့ပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကိုပြန်ကျင်ကြတယ်ဆိုတာသူအခုလိုကြားသိခဲ့ရတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဒီနေ့ကောက်ဆက်စ်ပဇာကိုရောက်စင်မှာပြောလိုက်တာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းပြန်လည်ရရှိဖို့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုလေးစားဖို့နဲ့အတိတ်မှာဖြစ်ခဲ့တဲ့ဖိနှိပ်မှုမျိုးတွေဆက်မရှိပဲအဆုံးသက်သွားနိုင်ဖို့နိုင်ငံတကာတိုင်းဝိုင်းအနေနဲ့တက်နေသမျှဝိုင်းဝန်းကြိုးပမ်းပေးကြဖို့မဖြစ်မနေလိုအပ်တယ်လို့လည်းအထွေမှုချုပ်ဂူတရက်စ်ကကြေညာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေရဲ့အခြေအနေတိုးတက်ဖို့လိုလားချက်ကိုလည်းရိုဟင်ဂျာဒုက္ခသည်တွေကသူ့ကိုပြောခဲ့ကြတာမျိုးနိုင်ငံတကာကမမေ့ချဖို့ဝိုင်းကူပေးဖို့ကုလထွေမှုချုပ်ကပြောခဲ့ပါသေးတယ်ခင်ဗျာ
မြန်မာနိုင်ငံကလူပေါင်းသသန်းကျော်အတွက်အသက်ငယ်စားနပ်ရိက္ခာအကူအညီတွေAB လလောက်ကစတင်ပြီးပြတ်တောက်ဖို့ရှိတဲ့အကြောင်း WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီလိုပြတ်တောက်မှုတွေရှိလာချိန်မှာပဲပြည်ပခါတွေပြင်းထန်လာတာ၊အိုးအိမ်ဆုတ်ခွာထွက်ပြေးနေရမှုတွေနဲ့လူသားချင်းစာနာမှုအကူအညီတွေရောက်ရှိဖို့ကန့်သတ်ချက်တွေရှိနေတာကြောင့်လဲစားနပ်ရိက္ခာတွေတိတိတသာတိုးလာတာပါ။တကယ်လို့လိုအပ်တဲ့ရန်ပုံငွေအသစ်ချက်ချင်းမရရှိဘူးဆိုရင်အသက်၅နှစ်အောက်ကလေးတွေကိုဝင်ဆောင်တဲ့နိုးတိုက်မိခင်တွေမတန်ဆွမ်းသူတွေအပါအဝင်ဘေးဒုက္ခအနေနဲ့အကြရောက်နိုင်တဲ့သူပေါင်းက3000ကျွဲလောက်ကိုပဲရှိနိုင်တယ်လို့ WFA ကပြောပါတယ်အဲ့ဒီသူတွေကိုပဲ WFA ကအကူအညီပေးနိုင်တော့မယ်လို့လည်းဆိုပါတယ်မကြာခင်မှာဖြတ်တောက်တော့မယ့်အကူအညီဟာမြန်မာနိုင်ငံတဝန်းအကူအညီအလို့အဆုံလူမှုအဖွဲ့အစည်းပေါ်စိုးစိုးဝါဝါတက်ရောက်မှုတွေရှိလိမ့်မယ်လို့WFP မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ညွှန်ကြားရေးမှူးမိုက်ကယ်ဒန်ဖို့တ်က3ဘေးပြောကြားထားပါတယ်ခင်ဗျာ
မြန်မာစစ်သားတချို့စခန်းအသိမ်းခံရပြီးထိုင်းဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ဒေသခံတွေကပြောလိုက်ပါတယ်ထိုင်းနိုင်ငံလက်စပ်နားမှာရှိတဲ့မြန်မာစစ်စခန်းတစ်ခုကိုကရင် KNL တပ်နဲ့ PDF ပူးပေါင်းတပ်တွေသိမ်းလိုက်တာကြောင့်စစ်သားတချို့နေဆက်ဖြတ်ကျော်ထွက်ပြေးခဲ့တယ်လို့အနားမှာရှိတဲ့ဒေသခံတွေကပြောလိုက်တာပါကင်းပြင်းနဲ့လှိုင်းပွဲမြို့နယ်ထဲမှာရှိတဲ့ပူလူတူစခန်းကို KNU ကင်းမျိုးသားစီယုံတပ်ဖွဲ့နဲ့ပူပေါင်းတပ်တွေဒီနေ့မနေ့အစောကြီးမှာသိမ်းပိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်သား10ယောက်လောက်ကိုထိုင်းနိုင်ငံတန်ဆောင်ရမ်းမြို့နယ်ဘက်ထွက်ပြေးခဲ့ကြတယ်လို့ဒေသခံတွေက ဖီယိုမြန်မာပိုင်းကိုပြောလိုက်တာပါ KNU နဲ့ပူးပေါင်းတပ်တွေဘက်ကပူလူတူစခန်းကိုဖရိုင်ကိုမိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီနေ့မနေ့3နာရီလောက်မှာတော့တင်ပိုင်နိုင်ခဲ့ပြီးစစ်စခန်းမှာခုခံနေကြတဲ့စစ်သားတွေကတော့ထိုင်းနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးထွက်ပြေးသွားခဲ့ကြတာပါမြောက်ရီမြို့ကနေမိုင်50ဝန်းကျင်ဝေးတဲ့ပူလူတူစခန်းချပြီးစစ်သားတွေထိုင်းဘက်ကိုထွက်ပြေးတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကစူးစမ်းမေးမြန်းခဲ့ပေမဲ့အခုချိန်ထိမရခဲ့ပါဘူး။ KNU ရဲ့တပ်မ9နယ်မြေထဲမှာရှိတဲ့ဒီပူလူတူစခန်းသိမ်းပိုင်နိုင်ခဲ့မှုပေါ် KNU ကရင်အမျိုးသားအစည်းအရုံးဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။2021ခုနှစ်ဆေးရနာသိမ်းပြီးပြည်တွင်းစစ်ပြန်ပြင်းထန်လာတာမှာစစ်တဟာနိုင်ငံအရှိမြောက်ဘက်ကစခန်းကြီးတွေဆုံးရှုံးခဲ့တာအပြင်နိုင်ငံအရှိတောင်ဘက်ကအခုလိုစခန်းတွေလည်းတဖြည်းဖြည်းလက်လွတ်နေရတယ်လို့စောင့်ကြည့်နေသူတွေကပြောပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကအွန်လိုင်းငွေလိမ်ကိန်းတွေအရေးကိန်းတွေဖြည့်ရှင်းဖို့အတွက်တပ်ခိုင်တွင်းကဒေသ၅ခုကိုအထူးဆောင်အဖြစ်သတ်မှတ်ပေးဖို့အမျိုးသားလုံခြုံရေးကောင်စီကတောင်းဆိုသွားမယ်လို့ထိုင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆောင်ဝစ်နွန်ပတ်ဒီကမနေ့ကပြောပါတယ်။နေဇာတေတာလုံခြုံရေးချင်းချောက်မှုအန္တရာယ်ကာကွယ်တားဆီးရေးနဲ့နှိမ်နင်းရေးဌာနအကြီးအကဲအဖြစ်ပူးတွဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဆောင်ဝက်ကမြန်မာနိုင်ငံအတွင်းကရွှေကုတ်ကုန်းနဲ့ KK ပတ်တို့မှာရှိနေကြတဲ့နိုင်ငံသားတွေနေရပြန်ပို့ရေးကိစ္စကိုလည်းသူ့ဌာနကစဉ်းစားနေတဲ့အကြောင်းပြောပါတယ်။အခုချိန်အထိလူပေါင်း 3,000 ကျော်ကိုသူတို့နိုင်ငံရင်းစီပြန်ပို့ပေးလိုက်ပြီးဖြစ်ပေမဲ့မြဝတီဘက်ကအခြေအနေတွေကြောင့်ပြန်ပို့ရေးအစီအစဉ်တွေနှောင့်နှေးနေသေးတယ်လို့ပြောပါတယ်။လက်ရှိနေရာရင်းနိုင်ငံတွေကိုပြန်ဖို့စောင့်ဆိုင်နေသူ 4,000 လောက်ရှိပြီးတနည်းကို900နှုန်းနဲ့ပြန်ဖို့နိုင်ကြောင်းလည်းသူကပြောပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာသူတွေကိုတားဆီးရေးအတွက်သူတို့အနေနဲ့ကြိုးပမ်းနေတဲ့အကြောင်းနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးရဲတပ်ဖွဲ့ကလည်းတရားမဝင်လာရောက်ဖို့ကြိုးပမ်းသူတွေကိုဖမ်းဆီးနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ VOA American အတန်ကနေသတင်းပေးပို့ချက်တွေနိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံနယ်စပ်မြန်မာနိုင်ငံကင်ပြည်နယ်လိုင်းဘွယ်မြို့နယ်ကစစ်တပ်ရဲ့ပူလူတူစခန်း KNLA PDF တပ်တွေဒီကနေ့တောက်ကြာနေ့မနေ့ဘက်ကတိုက်ခိုက်သိမ်းပိုက်ရရှိခဲ့ပါတယ်။ဒါကြောင့်မြန်မာစစ်သားတချို့နယ်စပ်ကိုဖျက်ချော်ပြီးထိုင်းနိုင်ငံထွက်ပြေးကြရပါတယ်။ဒီအကြောင်းထိုင်းနယ်စပ်ကနေမအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားအစည်းအရုံးထိန်းချုပ်နယ်မြေထဲမှာရှိတဲ့လှိုင်းဘွဲ့မြို့နယ်တဲကစစ်ကောင်စီရဲ့ခြေမြန်တပ်ရင်းခမရ31တပ်စခန်းဖြစ်တဲ့ပူလူတူစခန်းကို KNLA PD ရဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့သတင်းပတ်တွေကလေးကထိုးစစ်ဆင်တိုက်ခိုက်နေတာပါမလ14ရက်နေ့ဒီကနေ့တောက်ကြနေ့မနေ့လင်းအားကြီးအချိန်မှာတော့ပူးပေါင်းတပ်တွေဘက်ကတိုက်ခိုက်သိမ်းပိုက်လိုက်တဲ့အတွက်မြန်မာစစ်သားတို့နေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံကိုထွက်ပြေးခဲ့ကြပါတယ်စစ်သား10ယောက်လောက်ထိုင်းဘက်ရောက်လာတယ်ဆိုပြီးထိုင်းနိုင်ငံဘက်မှနေထိုင်သူတို့ကအခုလိုပြောပြပါတယ
်ဒီည12နာရီကျော်မှာဟိုထိုင်းဘက်ကိုဖလူတူအဲဖလူတူစက္ကန့်ပေါ့နော်ဖလူတူစက္ကန့်ကျတော့တယ်ကျတော့တဲ့ခါကျတော့ဖလူတူအဲဖလူတူစက္ကန့်ပေါ့နော်ဖလူကျတော့တဲ့ခါကျတော့ထိုင်းဘက်ကိုကြီးလာဒီဘက်ထိုင်းဘက်ကဘက်ကိုကြီးလာကြတယ်ကြီးလာကြစစ်သားအလုံးစုံ10ယောက်ကျော်လောက်တော့ရှိမှာပါထိုင်းဘက်မှာကစော်ကြီးရဆိုလုံချုံကြီးယူတာထိုင်းလုံချုံကြီးနဲ့ဈာကောင်စစ်တပ်ကြီးအဲ့ဒါတည်းအရမ်းတိုင်းတိုင်းအိမ်ပါဟိုနမဘက်ကပြလာစစ်သားတွေကိုခေါ်ပြီးထိန်းသိမ်းတာပ
ါထိုင်းနိုင်ငံနယ်စပ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်လက်နက်ကင်တွေမဝင်လာအောင်ထိုင်းဘက်ကလုံခြုံရေးတွေစောင့်ကြည့်နေချိန်မှာပဲမြန်မာစစ်သားတွေကထိုင်းဘက်ကိုဝင်ရောက်လာတာဖြစ်ပါတယ
်မြင်းထက်တာတိုက်ပွဲတော်တော်လေးပြင်းနေတဲ့ခါကျတော့ဒီဘက်ကထိုင်းလုံခြုံရေးတပ်တွေကဒီဘက်မှာစောကြီးရတဲ့သူတို့နေရာယူကားဆက်သူစောင့်ကြည့်နေတာတွေ့တယ်အဲ့ဒီကတိုက်ပွဲကနေ့စဉ်ပြင်းပြင်းထန်ထန်ဖြစ်တာကိုတွေကကြောက်တောင်းတာမှာပုံတွေပြင်းနေတာပုံကချတာရှိတယ်တောင်းကျွမ်းနေတယ်မိဖို့တွေတက်နေတာတွေ့နေတာထိုင်းမကတည်းကဆက်မှာဒီဘက်ဟိုကျွန်တော်တို့ဖောက်ပတ်ပတ်အပေါ်ဘက်ဟိုနေဘက်မှာလည်းလုံးဝပြေးလာတာရှိတယ်ဒီခုခါကြတာဒီဘက်ဟိုဘက်အပေါ်ကဆက်ရအောင်ပတ်မှာဆိုတော့ဒီဘက်ကျွန်တော်အပတ်ကြတာပါမှာ
ပူလူတူစခန်းဟာမြဝတီမြို့နဲ့ကီလိုမီတာ80လောက်အကွာမှာရှိပါတယ်စခန်းလက်လွတ်လိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်တပ်နဲ့ KNLA PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်တာကြောင့်ကရင်ဒေသခံ900ထက်မနည်းမလဇံပိုင်းကလေးကထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။အဲ့ဒီစစ်ဘေးဒုက္ခသည်တွေဟာနေရမပြောင်းနိုင်ကြသေးပဲအခုချိန်ထိထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့ခိုးလုံနေကြရပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့အနီးဆုံးနေရာတွေဖြစ်တဲ့ထိုင်းမြန်မာနယ်စပ်ထိုင်းဘက်အချမ်းတွေမှာတော့ ထိုင်းစစ်တပ်ကလုံခြုံရေးတွေတင်းကျပ်ထားပြီးမြန်မာဘက်ကထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေကိုထိုင်းစစ်တပ်ကလူသားချင်းစာနာမှုနဲ့အကူအညီပေးထားတယ်ဆိုပြီးအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်တိုင်းမှာထိုင်းဘက်ကိုမြန်မာစစ်သားတွေထွက်ပြေးလာကြတာတွေလည်းမကြာခဏရှိခဲ့ပြီးထိုင်းစစ်တပ်ကမြန်မာစစ်တပ်ဘက်ကိုပြန်လွှဲပြောင်းပေးခဲ့တာတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံအုံဖန်မြို့ပိုင်ကလန်တေးရွာတွေကိုတော့2024ခုနှစ်မတ်လ19ရက်နေ့ကတကြိမ်ထွက်ပြေးခဲ့ကြသလို2024ခုနှစ်မေလ19ရက်နေ့တုန်းကလည်း KNU တပ်မ6တပ်တွေရှိတဲ့ကော့ကရိတ်မြို့နယ်ဒူပလာယာခရိုင်မှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ဖူးချီးမှုတပ်စခန်းကို KNLPD ရဲ့ပူးပေါင်းတပ်တွေသိမ်းပိုက်ပြီးတဲ့နောက်မြန်မာစစ်သားတွေထွက်ပြေးလာခဲ့ကြပါတယ်။အခု2025ခုနှစ်မှာတော့မြန်မာစစ်သားတွေထိုင်းနိုင်ငံအတွင်းကိုထွက်ပြေးလာတာဟာအခုပထမဆုံးအကြိမ်ဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံထဲကိုစစ်ကောင်စီစစ်သားတွေထွက်ပြေးတဲ့အကြောင်းသတင်းပြီးမှဆက်လက်ပြီးတော့ထိုင်းသတင်းကိုပြောပြချင်ပါတယ်။အလုသမားလက်မှတ်နဲ့ထိုင်းမှာတရားဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံသားအလုသမားတွေကိုတကြံခွင့်ရ15ရက်ပေးဖို့ထိုင်းအစိုးရကစဉ်းစားနေပါတယ်။ဒါပေမဲ့လည်းပြန်ရောက်လာသူတွေအနေနဲ့ပြန်ဝင်လာသူတွေအနေနဲ့အလုသမားသက်တည်ကံကပ်ပြားကိုပြန်လျှောက်ရမယ်လို့မြန်မာအလုသမားရေးဌာနကကြေညာထားတဲ့အတွက်ကြောင့်မြန်မာအလုသမားတွေကတော့နေရာပြောင်းဖို့အတော်လေးကိုစဉ်းစားနေရပါပြီ။ရန်ကုန်ကပေးဖို့တဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ
ထိုင်းလုပ်ငန်းခွင်မှာအလုပ်လုပ်နေတယ်လို့နာမည်စရင်း name list တရားဝင်ထွက်ထားပြီးသူတွေကိုတကြံခွင့်15ရက်ပေးဖို့ထိုင်းဆိုရတာဝန်ရှိသူတွေဒီကနေ့စီဝေးဆုံးဖြတ်နေကြောင်းထိုင်းနယ်စပ်ရွှေပြောင်းလို့တမပညာပေးစင်တာကတာဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်တချိန်ထဲမှာပဲခွင့်နဲ့ပြန်လာသူတွေပြပပြန်ထွက်ရင် OWIC လို့ခေါ်တဲ့လုပ်သမားတပ်တေကန်ကပ်ပြားကိုအသစ်ထပ်လျှောက်ရမယ်လို့မြန်မာလုပ်သမားရေးဌာနဘက်ကဒီအပိုင်းမှာကြေညာလိုက်တာကြောင့်မြန်မာလုပ်သမားတွေတကြံအားလက်ရဲ့နေရပြန်မပြန်ဆုံးဖြတ်ရခက်နေပါတယ်ကောင်းဆုံးကတော့တိုင်းဆိုရဖွဲ့ရဲ့အစည်းအဝေးဆုံးဖြတ်ချက်ကိုစောင့်ပြီးမှနေရပြန်တင်တဲ့အကြောင်းလုပ်သမားရေးကူညီသူတွေကတော့အကြံပြုပါတယ်တကယ်လို့ OWIC ကတ်ကိုအချိန်မီအောင်မြန်မာဘက်ကမထုတ်ပေးဘူးဆိုရင်ပြပပြန်ထွက်မရပဲအလုပ်ပြုတ်နိုင်တဲ့အခြေအနေလဲကြုံရနိုင်တယ်လို့ဦးမိုးဝေက VOA ကိုအခုလိုပြောပါတယ
်ခွေရောပေးဖို့သူတို့ကပြင်ဆင်ထားပြီးသားဖြစ်တယ်ဒါပေမဲ့ဘယ်လိုပုံစံနဲ့ပေးမယ်ဆိုတာကဟိုနိုင်ငံလူယုံကြည်ဟိုစီးပွားရှိနေလေဆိုရင်ဝန်ကြီးများစီးပွားပြန်ချင်းဖြစ်လာပြီးသားဒီလိုလေဘယ်လိုမျိုးထွက်ပြီးထွက်မယ်ဘယ်လိုမျိုးပြီးပြောင်းဝင်မယ်ဆိုတာရှင်းရှင်းပြောမယ်ဆိုကျွန်တော်လည်းကြံပေးချင်တာပေါ့နော်မြန်မာဖက်ကရောဒီထိုင်းဖက်ကရောကျညာကြည့်ကခရီးရမဖြစ်သေးဘူးဆိုရတော့မပြန်တာပိုကောင်းတာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ OPEC မြန်မာပြည်ရောက်ပြီးမှသူက OPEC ကထုတ်လို့မရဘူးဆိုပြဿနာရှိတယ်။သူကပေးဝင်ဖို့ခက်သွားပြီလေ
။တကယ်လို့ခွင့်ပြန်တဲ့သူတွေကိုထိုင်းဘက်ကတစိမ့်တုံးရိုက်ပေးပြီးမြန်မာဘက်မှလည်း OWIC ကတ်ကိုထပ်မလျှောက်ရဘူးဆိုရင်မြန်မာလူမားတွေပြပကိုလွယ်တကူပြန်ထွက်နိုင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာကမ္ဘောဒီးယားလာအိုစတဲ့အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းအလုပ်သမားတွေအေပီလာတရက်ကနေမေလာ15ရက်ကြာတကြံကာလအတွင်းကိုယ်သက်ဆိုင်ရာနိုင်ငံသီးသီးကိုပြန်ကြတဲ့အခါထိုင်းနိုင်ငံကိုပြန်ဝင်ခွင့်ဗီဇာတုံး re-entry permit ထုစရာမလိုတဲ့ကင်းလွတ်ခွင့်ပေးကောင်းပေးမယ်လို့အလုပ်သမားဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ17ရက်နေ့ကကြေညာခဲ့ပါတယ်ဒါပေမဲ့ဒီကိစ္စကိုထိုင်းကက်ဘိနက်ကအတည်ပြုပြီးပြည်ထောင်ဌာနကတရားဝင်ကြေညာဖို့လိုအပ်နေပါသေးတယ်ကိုရီးယားမှာလှုပ်လှုပ်နေကြတဲ့မြန်မာတွေလည်းဒီတော့အတွက်မှာခွင့်ရရှိရကြအောင်တချို့က VOA ကိုပြောပါတယ်။ဒါပေမဲ့ကိုရီးယားကိုပြန်လာမယ်ဆိုရင်မြန်မာဘက်မှာ OWIC ကတ်ကိုပြန်ရှောက်အောင်မှာဖြစ်လို့အများစုကခွင့်ယူဖို့မငွေရဖြစ်နေကြတာပါ။မြန်မာဘက်ကပြန်ထုတ်မပေးဘူးဆိုရင်လစ်လက်သွားတဲ့အလုပ်သမားနေရာမှာတခြားအလုပ်သမားတူကိုအလုပ်ရှင်ကအစားထိုးလိုက်မှာဖြစ်ပါတယ်။ကိုရီးယားရောက်မြန်မာအလုပ်သမားတူကတော့ VOA ကိုခုလိုပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံရောက်ပြီကကြမှာမလိုလားတဲ့ပြဿနာဖြစ်တဲ့ပုံစံမျိုးမှာကျွန်တော်တို့အခွင့်အရေးတွေဆုံးရှုံးသွားနိုင်တယ်အာမခံလို့မရဘူးပေါ့နော်ဒီ OWIC ကဆိုလို့ရှိရင်လည်းအဲ့ဒီမြန်မာနိုင်ငံဘက်ကဘလို့အတိုင်းအတာနဲ့လုပ်ပြညာလဲဆိုတော့ကျွန်တော်ပြုမင်းလင်းလင်းမရှိတဲ့ကြောင့်မလို့အချိန်တိုင်းတာဘလို့ကြမှာလဲခံမလို့မရဘူးဖြစ်တဲ့အတွက်ကျွန်တော်တို့အတွက်နင်းနာဆုံးရှုံးမှုတွေဖြစ်တော့ဖြစ်နိုင်တယ်ဆက်ယုံအငယ်သားတွေမှာဆိုလို့ရှိရင်ကျွန်တော်ကလူကိုသွားမရှိဘူးဒီလူတယောက်မရှိလို့ကျန်တခြားလူမျိုးနဲ့လဲပတ်ကြတာဖြစ်တဲ့အတွက်အတိုင်းအတာအကြာကြီးထိတော့ကျွန်တော်တို့ဆောင်ပေးနိုင်တဲ့ဆက်ယုံတော်တော်များများရှားတယ်ပေါ့နော်အလုပ်တွေနည်းနည်းပါနေတယ်။အော်မပြောင်းရင်လည်းပြန်ပါတို့ချို့ချာလည်းပဲ။အော်မင်္ဂလာဆောင်ညင်လို့တို့ချို့လို့ရစက်ယုံနေရလည်းပဲ။အနားလည်းမှုသဘောနဲ့လေ။ခွင့်နေရတော့လူတိုင်းလိုလိုပဲအများစုဒီတိုင်းလွယ်လွယ်နဲ့ရတယ်ခင်ဗျ
။ထိုင်းဆိုရကမြန်မာလူထုမားတွေကိုခွင့်နဲ့ပြန်ဝင်ခွင့်ပေးမယ်မပေးဘူးဆိုတဲ့ကိစ္စတွေမသိရှိသေးကြအောင်ဘန်ကောက်မြို့ကမြန်မာတန်ရာရှိက VOA ကိုဖုန်းနဲ့ဖြေကြားခဲ့ပါတယ်။ထိုင်းဆိုရဟာမြန်မာနဲ့နယ်စပ်ကအွန်လိုင်းငွေလုပ်ငန်းတွေကိုရှင်းလင်းကျင်တာကြောင့်အထောက်ထားမဲ့နိုင်ငံသားတွေကိုဖမ်းဆီးတာ၊နေရပြန်ပို့တာတွေစက်တိုက်လုပ်နေတာပါ။ဒါပေမဲ့တစ်ဖက်မှာလည်းသူ့နိုင်ငံရဲ့လုံသားလိုအပ်ချက်ကိုထိန်းကြီးဖို့မြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်ကတ်တွေထုတ်ပေးဖို့လည်းလုံပန်းနေတာဖြစ်ပါတယ်။ ရွှေပြောင်းအလို့သမားနဲ့သက်ဆိုင်တဲ့ဥပဒေမူကြမ်းတစ်ခုကိုထိုင်းစိုးရအဖွဲ့က2024စက်တင်ဘာ22မှာအတည်ပြုပေးခဲ့တာပါဒီဥပဒေမူကြမ်းထဲမှာအထောက်ထားမဲ့ရွှေပြောင်းအလို့သမားတွေကိုပန်းရောင်ကအစ်စ်ထုတ်ပေးဖို့တက်တန်းကုန်နေသူတွေကိုတက်တန်းပြန်တိုးပေးဖို့နေဆက်မှာအလုံးလာလုတဲ့သူတွေကို3လနေထိုင်ခွင့်ကနေ6လအထိတိုးပေးဖို့စတဲ့အချက်တွေပါဝင်ပါတယ
်ထိုင်းဘက်ကသတင်းတွေအပြီးပါရခိုင်ပြည်နယ်ဘက်ကသတင်းကိုဆက်လက်ထုတ်လွှင့်ပေးပါမယ်အရကတက်တော် AA ရဲ့မြို့သိမ်းတိုက်ပွဲတွေဟာတရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူအထိရောက်ရှိလာပါပြီဧရိယာစီမံကိန်းဧရိယာရဲ့အထိတိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်ကြောက်ဖြူအထူးစီပွားရေးစုံမှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်လှုပ်ဆောင်ရွက်ဖို့စစ်ကောင်စီကအစည်းအဝေးတွေလုပ်နေပါတယ်လက်တွေ့ရောဖြစ်နိုင်ပါမလားရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရန်နိုင်ပြောပြပေးပါခင်ဗျာ
ရခိုင်ပြည်နယ်ကြောက်ဖြူထူးစီးပွားရေးဇုံမှာတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေကို2021ခုနှစ်စက်တအာနာမသိငင်အရသာအစိုးရလက်ထက်ထဲကအကောင့်ထဲဖော်ဖို့ကြိုးစားခဲ့တာဖြစ်ပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်စစ်တပ်နဲ့အာရခတက်တော် AA တို့ကြားတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးတဲ့နောက်မှာစီမံကိန်းတွေရပ်သွားခဲ့ပါတယ်။လက်ရှိမှာလည်းကြောက်ဖြူမြို့နယ်အတွင်းကတရုတ်စီမံကိန်း area အတွင်းစစ်ကောင်စီနဲ့အာရခတက်တော် AA ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာပဲတရုတ်နဲ့သဘောတူထားတဲ့စီမံကိန်းတွေစာချုပ်သတ်မှတ်ချိန်မပြည့်ခင်ပြီးမြောက်အောင်ဆောင်ရွက်ဖို့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကဒီစီမံကိန်းတွေနဲ့ပတ်သက်တဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ်။ကြောက်ဖြူမှာလက်ရှိတိုက်ပွဲဖြစ်နေတဲ့အခြေအနေအရစီမံကိန်းကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့ခက်ခဲမယ်လို့ရခိုင်ဝါရဲနိုင်ငံရေးသမားတစ်ဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ
်အခုချိန်မှာတော့တိုက်ပွဲဖြစ်နေတဲ့ကာလမှာနိုင်ငံရေးကျွန်တော်တို့ပေါ်ဆောင်မှုကဘယ်လိုမှမဖြစ်နိုင်သေးပါဘူးဒါတိုက်ပွဲတွေရဆဲပြီးနှစ်ဖက်သဘောတူညီချင်းနဲ့ညီညာရပြီးဒါမျိုးဆွေးနွေးပွဲတစ်ခုကိုလုပ်နိုင်ပြီဆိုရင်တော့ဒီလုံငန်းတွေကပူးပေါင်းဆောင်ရွက်လို့ရတယ်အကောင့်ထဲပေါ်လို့ရတယ်အဲသူဒေတာရဲ့အကျိုးခံစားခွင့်ကိုတော့အပိုင်ပိုင်နိုင်တဲ့ထည့်ပေးရမှာပေါ့နော်အဲ့လိုမျိုးဖြစ်နိုင်ရင်တော့အဲ့ဒါဟာကျွန်တော်တို့ဟိုကောင်းသောအလားအလာရှိရဲလို့တုံ့တက်ချင်မှာရောက်ခဲ့
ကြောက်ဖြူထူးစီးပွားရေးဆောင်ရေနဲ့စိတ်ကန်းစီမံကိန်းအကောင့်ထဲပေါ်ဆောင်ရွက်နိုင်ရေးအတွက်လုပ်ငန်းလုပ်ကိုင်ခွင့်သဘောတူစာချုပ် concession agreement ကို2020ပြည့်နှစ်နိုဝင်ဘာ5ရက်နေ့မှာချုပ်ဆိုခဲ့တာပါဒါပြင်2023ခုနှစ်ဒီဇင်ဘာ26ရက်နေ့မှာအဲ့ဒီလုပ်ငန်းလုပ်ကိုင်ခွင့်စာချုပ်ကိုပြန်လည်ဖြည့်ဆွက်ပြီးတော့နောက်ဆက်တွဲစာချုပ် NNM ကိုစီမံကိန်းကုမ္ပဏီနဲ့ကြောက်ဖြူထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီတို့လက်ထပ်မှန်လက်မှတ်ရေးထိုးခဲ့ပြီးတော့သတ်မှတ်ရက်အမိအကောင့်ထဲပေါ်ရမယ့် long stop date ကိုတက်တန်းထိုးခဲ့ကြပါတယ်အဲ့ဒီသတ်မှတ်ရက်ဟာအခု2025ခုနှစ်ဇွန်လ25ရက်နေ့မှာကုန်ဆုံးမှာဖြစ်လာကြောင်းသတ်မှတ်ကာလမတိုင်မီနှစ်လအလိုမှာနှစ်ဦးနှစ်ဖက်လုပ်ငန်းတွေပြည့်ပြတ်အောင်ဖြစ်မနေဆောင်ရွက်ရမှာဖြစ်ကြောင်းနဲ့လုပ်ငန်းကုမ္ပဏီတွေအနေနဲ့လုပ်ငန်းတွေအမြန်ဆုံးပြည့်ပြတ်အောင်ကန့်သတ်ချက်တွေကြားတဲ့ကဝိုင်းဝန်းဆောင်ရွက်ပေးကြဖို့လိုအပ်တယ်လို့မတ်လ17ရက်နေ့ကပြုလုပ်တဲ့မြန်မာအထူးစီးပွားရေးဇုံဆိုင်ရာဘူအဖွဲ့ရဲ့အစည်းအဝေးမှာဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကပြောကြားခဲ့တာကိုနိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့ပါတယ်တကယ်လို့စီမံကိန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်ရခိုင်ပြည်နယ်18မြို့နယ်တွေက14မြို့နယ်ကိုတင်ထားပြီးအုပ်ချုပ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အာရခတက်တော် AA ရဲ့သဘောဆန္ဒတွေကိုထည့်သွင်းစဉ်းစားကြဖို့လိုလိမ့်မယ်လို့ဥပဒေသားကမြင်ပါတယ
်။ဆိုတော့ဒါတရုတ်ဘက်ကသူ့ရဲ့အစီအစဉ်အတိုင်းကြိုးစားနေတာဖြစ်တယ်။အဲမြန်မာဘက်ကလည်းအဲ့လိုပါပဲ။အဲလက်တွေမှာဘယ်လိုမှမဖြစ်နိုင်ဘူး။ဒီတိုက်ပွဲရဲ့ပြီးဆုံးတဲ့အချိန်ရောက်မှာပေါ့နော်။ဘယ်လိုအချိန်အမြင်နဲ့ပြီးဆုံးမလဲ။အဲရောက်မှာကျွန်တော်နှစ်ဖက်ဆွေးနွေးပြီးတော့ဟိုဒါဆုံးဖြတ်မယ့်ကိစ္စတွေဖြစ်တယ်။ရောအယူအလီရဲ့နိုင်ငံရေးဥတီချက်အနေနဲ့ပေါ့သူတို့လိုချင်တဲ့အခွင့်အရေးတွေကိုဟိုဒါရနိုင်မယ်ဆိုရင်တော့ဒါတိတ်ပြီးတော့ဟိုအဆင်ပြေသွားမှာပေါ့ဒါအကောင့်တွေပေါ်ဖို့ဆွေးတဲ့နေရာမှာပို့ပြီးတော့လွယ်ကူသွားမှာပေါ့အယူအလီရဲ့ဆန္ဒမပါပဲတော့အလုံးဝမဖြစ်နိုင်တဲ့အခြေအနေမျိုးရှိရလို့ဟိုမြင်တယ်ခင်ဗျ
စကောင်စီအနေနဲ့စီမံကိန်းတွေကောင်းထဲပေါ်ဆောင်ရွက်မဲ့ကြောက်ဖြူမြို့နယ်မှာမြို့ပေါ်ရပ်ကွက်တွေနဲ့တစ်ပုတ်တောင်တိုက်နယ်ကရညဝရီရေတပ်ဌာနချုပ်အနီးပတ်ဝန်းကျင်လောက်သာထိန်းချုပ်ထားနိုင်ပြီးတော့မြို့ရဲ့60ရာခိုင်နှုန်းလောက်ကိုအရခတက်တော် AA ကထိန်းချုပ်ထားတာပါလက်ရှိလက်ပတ်နေတဲ့စီမံကိန်းတွေကိုတော့စစ်ကောင်စီအနေနဲ့လုံခြုံမှုမပေးနိုင်တဲ့အနေအထားမှာစီမံကိန်းအစ်စ်တွေကောင်းထဲပေါ်ဆောင်ရွက်ဖို့ဆိုတာမလွယ်ကူနိုင်ကြောင်းလဲနိုင်ငံရေးကဲခတ်တွေကသုံးသပ်ထားကြပါတယ်လက်ရှိကြောက်ဖြူမြို့နယ်တွေကတရုတ်စီမံကိန်းတွေဖြစ်တဲ့မဒေးကျွန်းရေနံစိတ်ကန်းနဲ့ချွေကက်စဘာဝတန်ခွေစီမံကိန်းတွေပုံမှန်လက်ပတ်နေပါတယ်လက်ရှိလက်ပတ်နေတဲ့တရုတ်တန်ခွေပိုင်လိုင်းစီမံကိန်းဟာကြောက်ဖြူမြို့နယ်မဒေးကျွန်းကနေမြန်မာပြည်အလဲပိုင်းကမကွေးတိုင်းမန္တလေးတိုင်းကနေတဆင့်ချင်းပြည်နယ်မြောက်ပိုင်းကိုဖြတ်ပြီးတော့တရုတ်နိုင်ငံကူမင်းမြို့အထိသွယ်တန်းထားတာဖြစ်ပါတယ်အဲ့ဒီ စီမံကိန်းကနေမြန်မာဘက်ကလည်းပိုက်လိုင်းဖြတ်တန်းက20ဒေါ်လာတန်းနဲ့ချီရရှိနေပါတယ်။ရခိုင်ပြည်နယ်မှာခေတ်ဆက်ဆက်အစိုးရရဲ့အကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့စီမံကိန်းတွေကရခိုင်ပြည်သူတွေအတွက်အကျိုးမြတ်တစ်စုံတစ်ရာမရှိခဲ့ဘူးလို့ဒေသခံတွေကထောက်ပြနေကြပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာလက်ရှိအကောင့်ထဲပေါ်ဖို့ကြိုးစားနေတဲ့စီမံကိန်းတွေကိုအရခတက်တော်အေဘက်ကထိန်းချုပ်နိုင်ဖို့လိုအပ်ကြောင်းထိုင်းနိုင်ငံတက္ကသိုလ်တစ်ခုမှအုပ်ချုပ်ရေးပညာမဟာဘွဲ့တက်ရောက်နေတဲ့ရခိုင်လူငယ်တဦးကပြောပါတယ်။သူပြောတော့တာကတော့ရခိုင်ပြည်သူတယောက်အနေနဲ့ဒီစီမံကိန်းကနေရခိုင်တွေအတွက်လည်းအကျိုးမြတ်တစ်စုံတစ်ရာရှိဖို့မျှော်လင့်ပါတယ်။ဒါဟာကျွန်တော်တို့ရခိုင်ပြည်သူတွေပိုင်တဲ့တရားစာတာတွေမို့လို့ရခိုင်ပြည်သူတွေအနေနဲ့အကျိုးမြတ်တစ်စုံတစ်ရာရှိတယ်လေလို့ယူဆပါတယ်။ဒါပေမဲ့စစ်ကောင်စီစီကဘာမှမျှော်လင့်လို့မရဘူးဆိုတာကိုတော့နားလည်ပြီးသားပါ။ဒါကြောင့်ဒီစီမံကိန်းတွေအားလုံးကိုရခိုင်တွေထိန်းချုပ်နိုင်ဖို့ကအရေးကြီးပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံမှာရှိတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ဆိုရကတိုင်းရင်းသားလက်နက်ကိုင်တွေဘက်ကိုဖိအားပေးမှုတွေရှိနေပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်ရဲ့90ရာခိုင်နှုန်းကိုထိန်းချုပ်ထားတဲ့အာရခတက်တော် AA ကိုတရုတ်ဆိုရကစီမံကိန်းတွေကိုကာကွယ်ပေးဖို့တောင်းဆိုထားတာရှိသလိုရခိုင်ပြည်နယ်မှာရှိတဲ့နိုင်ငံသားယင်းသင်းမြို့နယ်မှုအားလုံးကိုကာကွယ်ပေးသွားမှာဖြစ်တယ်လို့အာရခတက်တော် AA ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ခင်ဗျာ
။မြန်မာပြည်ထဲကသတင်းပေးပို့ချက်တွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြချင်ပါသေးတယ်။ပရိုစီလိန်ဝါကျွေတဲ့စစ်ပွဲလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ဟာရုရှားရဲ့ကျူးကျော်မှုအောက်မှာယဉ်ကျေးမှုနဲ့တိုင်းပြည်ကိုကယ်တင်ဖို့လှုံ့ဆော်နေကြတဲ့ယူကရိန်းအနုပညာရှင်တွေနဲ့နိုင်ငံသားတွေအကြောင်းကိုရိုက်ကူးထားပါတယ်။ဒီရုပ်ရှင်ဟာ2024ခုနှစ်ဆန်ဒန်းစ်ရုပ်ရှင်ပွဲတော်မှာမှတ်တမ်းရုပ်ရှင်အဖြစ်ဂရန်ဂျူရီဆုကိုရရှိထားပြီးတော့အော်စကာဆုအတွက်လည်းအမည်စရင်းတင်သွင်းခံထားရပါတယ်။အယ်လီနာဝူရဲ့သတင်းပေးပို့ချက်ကိုကိုငိမ့်ချမ်းကပြောပြပေးပါခင်ဗျာ
။သိတ်ကောင်းနေအန်ဩစရာပဲအသက်ရှူမှားလောက်တဲ့အမှုပညာလက်ရပဲရာဇဝင်တွင်လောက်တဲ့ရိုက်ကူးရေးပါပဲလို့သတင်းမီဒီယာတွေမှာချီးကျူးကြပါတယ်။ Rotten Tomato Internet စာမျက်နှာမှာ99ရာခိုင်နှုန်းကကြီးဖို့အားပေးထားပြီး Sentence ရုပ်ရှင်ပွဲတော်မှာလည်းမှတ်တမ်းရုပ်ရှင်အတွက် American Grand Jury ဆုရထားပါတယ်။ Porcelain War ကျွေးတဲ့စစ်ပွဲလို့နာမည်ပေးထားတဲ့ဒီရုပ်ရှင်ဟာရုရှား-ယူကရိန်းစစ်ပွဲအတွင်းကယူကရိန်းအမှုပညာရှင်စလာဗာလီယိုနက်အန်ယာစတဆန်ကိုနဲ့အန်ဒရေးစတက်ဖနော့တို့ရဲ့နောက်ကိုလိုက်ပြီးမှတ်တမ်းတင်ထားတာပါ။သူတို့သုံးဦးစလုံးယူကရိန်းကာကွယ်ရေးတပ်ထဲဝင်ခဲ့ကြပြီးလီယိုနက်နဲ့စတဆန်ကိုတို့ကလည်းခုခံနာကိုပြသတဲ့အနေနဲ့အမှုပညာတွေဆက်ပြီးဖန်တီးခဲ့ကြပါတယ
်။ကျွန်တော်ဇနီးအန်ယာစတဆန်ကိုနဲ့ကျွန်တော်ကျွေတယ်လေးတွေလှုပ်တာနှစ်ပေါင်းများစွာရှိပါပြီ။ဒီရုပ်လေးတွေကဘာနဲ့မှနာမည်ကြီးလာပါလေ။ဒါပေမဲ့လည်းဒီရုပ်တွေနဲ့ပတ်သက်ပြီးရုပ်ရှင်ရိုက်ဖို့တော့မစင်စားဘူးပါဘူး
2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကကျူးကျော်ခဲ့တာမှာသူတို့နှစ်ဦးလုံးတိုင်းပြည်ကဆုံးခွာဖို့မစင်စားခဲ့ပါဘူးအဲ့ဒီအစားတိုက်ခိုက်ဖို့ရွေးချယ်ခဲ့ကြပြီးရှေ့တန်းမှာနေပိုင်းတာဝန်ထမ်းဆောင်ပြီးညဘက်မှာတော့ကျွေတယ်လေးတွေကိုလီယိုနက်ကဖန်တီးခဲ့ပါတယ
်သူယူကရိန်းမှာကျန်နေပြီးလူပညာရေးဆက်ဖန်တီးတယ်ဆိုတဲ့ကိစ္စဟာတိတ်အံ့ဩစရာကောင်းတဲ့ကိစ္စပဲလို့ကျွန်တော်တို့ထင်ပါတယ်
စစ်ပွဲမတိုင်ခင်ကတည်းကအမေရိကန်ဒါရိုက်တာဘရန်ဒန်ဘယ်လိုမိုးကသူတို့ဖန်တီးထားတဲ့ကျွေတဲ့ပစ္စည်းလေးတွေကအန်ဩစရာကောင်းတဲ့တတ္တဝါလေးတွေပေါ်အခြေခံပြီးရုပ်ရှင်တကားဖန်တီးခြင်းခဲ့တာပါအခုလိုမှတ်တမ်းရုပ်ရှင်ကသူ့အိမ်မက်ကိုဖြည့်ဆည်းနိုင်ခဲ့တာဖြစ်ပေမဲ့လည်းသူရိုက်ချင်တဲ့ဇလန်းမျိုးတော့မဟုတ်ပါဘူ
းကျွန်တော်တို့မိုင်ပေါင်း6000กว่าဝေးပါတယ်ဘာသာစကားလည်းမတူပါဘူးဇွန်ကတစ်ဆင့်ဘာသာပြန်တဲ့စကားပြောရပါတယ်နောက်ပြီးဒုတိယကမ္ဘာစစ်ပြီးကတည်းကဥရောပရဲ့အကြီးဆုံးပြည်ပခါကြီးကလည်းကျွန်တော်တို့ကြားမှာရောက်နေတာပါဘူလကရစ်န
ာအထုပ်ကြီးတစ်ထုပ်တည်းမှာကြီးကဝိဆုံတစ်စုံကင်မရာတစ်လုံးကြီးကအုတ်ထုပ်တစ်လုံးနဲ့အတန်သွင်းဆက်တွေကိုလက်ခံရရှိတာကိုမယုံနိုင်လောက်အောင်ပ
ါသူတို့ဇနီးမောင်နှံရဲ့တငယ်ချင်းအန်ဒရေးစတက်ဖနော့ကရုပ်ရှင်ရိုက်ကူးသူဖြစ်လာပါတယ
်အန်ဒရေးမြတ်ဘူချနာ
အန်ဒရေးကသူများနဲ့မတူတဲ့သူပါအကုန်လုံးတက်ပြီးတော့ပြည်စုံအောင်လည်းလှုပ်ချင်တဲ့သူကရုပ်ရှင်ရိုက်ဖို့ပြောတဲ့အခါမှာသူကအစင်းသမဖြစ်သေးဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့သူနဲ့ကျွန်တော်တို့တည်တာကကြာပြီမလား။အေးပေါ့ခင်ဗျားအစင်းသမပဲဖြစ်မလဲ။အပြင်မှာမှောင်နေတာကိုလို့ပြောခဲ့ပါတယ်။စိတ်ပူပူပါနဲ့မနှက်ပြန်စတာပေါ့။အစင်းသမလှုပ်ထားလို့ပြောခဲ့တာပေါ့
။ဒီရုပ်ရှင်ရဲ့ပုံရိပ်တွေကြောင့်ဝေဖန်သူတွေကလည်းနှစ်သက်ပါတယ်။ခရုကျွေရုပ်ကလေးကသူ့အိမ်ကိုခရုဂုံပေါ်မှာတည်သွားတာ။ဒရုန်းပေါ်ကပဇင်းရုပ်ပုံတွေပညာရှိဇီးကွက်ပုံတွေဟာအညာစတက်ဖန်ကိုရဲ့လက်ရည်တွေဖြစ်ပြီးတော့ဒီရုပ်ရှင်ထဲမှာအသက်ဝင်လာတာပါ။
Аня с самого начала определила, что в нашем фильме.
ကျွန်တော်တို့ရုပ်ရှင်ထဲမှာယူကရိန်းတွေကသနားစရာကောင်းတယ်လို့ဆိုတာမဖြစ်စေရဘူးလို့အညာကအစကတည်းကဆုံးဖြတ်ခဲ့ပါတယ်။ကူကေယာမဲနေတဲ့သူတွေမဖြစ်ရဘူး။အကြောင်းကတော့ပထမနေ့စကတည်းကယူကရိန်းနေနေနဲ့ တတိနဲ့ကြံ့ကြံ့ခံနိုင်စွမ်းကိုပြမယ်ဆိုတာကျွန်တော်တို့သိပါတယ
်ဒီရုပ်ရှင်ကတင်စားထားတဲ့သတင်းစကားကရှင်းရှင်းလေးပါကျွေးတယ်လို့ကွဲကြေလွယ်ပေမဲ့ယူကရိန်းဟာမီလီယံအောက်မှာပဲခိုင်မာတောင်တင်းလာခဲ့တာပါခင်ဗျာ
ဒီညအတွက်သတင်းပေးပို့ချက်တွေနိုင်ငံတကာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲခင်ဗျာမကြာခင်ဒုတိယပိုင်းထုတ်လွှင့်ချက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာကVOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။တုဒ္ဒဆုံလွင်အမေရိကန်တကွင်နဲ့သိပ္ပံနဲ့ဤပညာအဲ့ဒီစောင်းပါတွေကိုမတင်ဆက်ခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးလိုပါတယ်။မွေးရမြေမြန်မာနိုင်ငံနဲ့သူ့ဘဝကိုပုံဖော်ပေးတဲ့ထိုင်းနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေနဲ့ပတ်သက်လို့လေ့လာစရာတွေအများကြီးရှိနေတယ်မို့ဒီဘာသာရပ်ကိုဒီဇိုင်းမမတ်လေ့လာပြခဲ့တယ်လို့ဂျပန်နိုင်ငံကျိုတိုတက္ကသိုလ်မှာအရှိတောင်အရှလေ့လာရေးဘာသာရပ်နဲ့ပါရဂူဒန်တက်နေတဲ့မြန်မာအမျိုးသမီးကမတ်မေနရီကျော်ကပြောပါတယ်အသက်၁၂နှစ်အရွယ်မှာမိသားစုနဲ့အတူထိုင်းနိုင်ငံကိုရောက်ရှိခဲ့ပြီးနေဇာမှာရှိတဲ့ရွှေပြောင်းကလေးတွေအတွက်စာသင်ကျောင်းတွေမှာအထက်တန်းအထိပညာသင်ယူခဲ့ပြီးအခုတော့ပါရဂူဘွဲယူဖို့ကြိုးစားနေတဲ့မတ်မေနရီကျော်ရဲ့ဖြတ်သန်းမှုတချို့ကိုဒီတစ်ပတ်အမျိုးသမီးကန္တာမှာမတ်ခင်ဖြူထွေးကမေးမြန်းပြီးအခုလိုတင်ဆက်ထားပါတယ်ခင်ဗျာ
ပြထားတာကမမေနဒီကျော်ကအခုဆိုရင်ဒီဂျပန်နိုင်ငံကအချိန်ကြာပေါ့နော်ဒါကျိုတိုတက်ကတူမှာပါရဂူဖွဲ့တက်နေတယ်လို့လည်းသိရပါဗျ။ကိုကတချိန်တုန်းကတော့မြန်မာနိုင်ငံကနေအကြောင်းမျိုးမျိုးကြောင့်တော့မိသားစုလိုက်ထွက်လာပြီးတော့မှနေဆက်မှာနေခဲ့ရတယ်ကလေးဘဝကတည်းကနေခဲ့ရပြီးတော့မှနေဆက်မှာရှိတဲ့ဒါမြန်မာအလုပ်သမားမိသားစုတွေအတွက်ဖွင့်ထားတဲ့အကြောင်းတွေမှာတက်ရင်းနဲ့မှတော့တဆင့်မီတဆင့်ဒါ BA B ကနေမဟာတယ်မဟာတယ်နေပြီးတော့မှပါရဂူဖွဲ့အထီကိုပဲဒါဟိုတက်ရောက်နိုင်တဲ့ထူးချွန်တဲ့မျိုးသမီးလူငယ်တရားလို့လည်းသိထားတဲ့အခါကျတော့အဲ့ဒီအတွက်လည်းအင်မတန်ဂုဏ်ယူပါတယ်ဆိုတော့အရင်ဆုံးအများသိအောင်ပေါ့နော်ပြောပြပေးပါဦးအခုကိုတက်နေတဲ့အကြောင်းမှာဘာဘာသာရက်နဲ့ဘယ်နှစ်နှစ်ကိုရောက်နေပြီလဲအဲ့ဒါလေးရင်ပြောပြပါအောင်ရှင
်ဟုတ်ကဲ့ကျွန်မကလက်ရှိကျိုတိုတက္ကသိုလ်မှာပေါ့နော်အော်အရှိတအာရှလေးလာရေးဘာသာရက်နဲ့ပါရဂူဒန်ပထမနှစ်ကိုလေ့လာနေရဖြစ်ပါတယ်
ကျိုးတို့မှာဆိုလို့ရှိရင်ဒါဘယ်နှစ်တက်ရမလဲပါရဂူဘွဲအတွက်ဆိုရင်
ဟုတ်ဟုတ်ပထမဆုံးကျမကဟိုမြန်မာနိုင်ငံကနေစကောလာရှစ်ရောက်ပြီးတော့အရင်ဆုံးကျမကသုတေသနအကြောင်းသူနဲ့အနေနဲ့တက်ရတယ်ပေါ့နော်အဲ့ဒါပုံမှန်နှစ်နှစ်ဆိုပေမဲ့ကျမနှစ်နှစ်တက်ရတာဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်နှစ်တက်ခဲ့ပြီးတော့အရင်ဆုံးမဟာဘွဲယူရယ်ပေါ့နော်အဲ့ဒါကနှစ်နှစ်ပေါ့နော်စုစုပေါင်းဒီပါရဂူတန်အပီစီကို၅နှစ်တက်ရတဲ့ program ဖြစ်တယ်ပေါ့နော်အဲ့ဒီမှာမဟာဘွဲကိုကျမနှစ်နှစ်ရပြီးတော့အခုပါရဂူတန်လက်ကျန်တဲ့ပါရဂူတန်၃နှစ်မှအခုပထမနှစ်ကိုတက်နေရဖြစ်ပါတယ်
အခုဒီဘာသာရက်ကရောအရှိတောင်အာရှနဲ့ပတ်သက်ပြီးတော့လေ့လာတာဆိုတော့ဒါကိုစိတ်ဝင်စားတဲ့အကြောင်းလေးလည်းပြောပြပါအောင်အရှိတောင်အာရှမှာဘာကြောင့်စိတ်ဝင်စားဖြစ်တယ
်ဒါဘာဖြစ်လို့အရှိတောင်အာရှဘာသာရက်ကိုလေ့လာဖြစ်တယ်လဲဆိုရင်တော့ကျွန်မငယ်ငယ်တုန်းကဒီ12နှစ်လောက်မှထိုင်းကိုပြောင်းခဲ့ရတယ်ပေါ့နော်အဲ့မှာဆိုတော့ထိုင်းငံအကြောင်းကိုကိုတွေ့ပေါ့နော်အများကြီးလေ့လာတင်ယူခဲ့ရပြီပေါ့နော်အဲ့ဒီခါကျတော့ကျမဒီတက်ကလို့ဆက်တက်မဲ့အချိန်မှာဆိုလို့ရှိရင်လည်းကျမတတိထားမိတာပေါ့နော်ကျမတို့တွေကဒီအိန္ဒိယနိုင်ငံအကြောင်းတွေတော့ဒေတာတွေနိုင်ငံအကြောင်းတွေကိုတိတ်ပြီးတော့ဒီကျောင်းပညာရေးမှာရောနောက်ပြီးတော့ဒီဗဟုသုတအနေနဲ့ရောတိတ်ပြီးတော့ဟိုလူငယ်တယောက်အနေနဲ့ပေါ့နော်မသိနေဘူးပေါ့နော်အဲ့လိုမျိုးခံစားမိရပေါ့နော်အဲ့ဒါကြောင့်ကျမကဒီကဘာကြီးကိုဟိုပေါ်ပြတရှိဖို့အတွက်ပေါ့နော်ကျမတို့အနောက်မီဒီယာတွေမှာဆိုလို့ရှိရင်လည်းအရှိတောင်အရှအကြောင်းထပ်စာလို့ရှိရင်ဒီအနောက်မီဒီအနောက်ပိုင်းအနောက်နိုင်ငံတို့နောက်တရုတ်ပြည်အောက်ဩဇာအာဏာကြီးတဲ့နိုင်ငံအကြောင်းတွေပို့ပြီးတော့တို့ကသတင်းမီဒီယာအနေနဲ့ကလည်းတင်ပြတာပို့များတယ်လို့ခံစားမိရပေါ့နော်အဲ့ခါကျတော့ကျမအနေနဲ့ကကိုကမသိရမသိမှုကနေခြေခံတာပေါ့နော်မသိရရပို့ပြီးတရှိနေတဲ့အတွက်ကြောင့်မို့လို့အရှိတောင်အရှဘာတရလေးလာဒီတက်ကူတို့ပထမဒီဘတ်လာအထဲကပေါ့နော်ရွေးချယ်ခဲ့တာဖြစ်ပါတယ်
ဘာဖြစ်ဖြစ်လေကိုမြန်မာနိုင်ငံအပါအဝင်ဒီကိုရဲ့ဒေသတွင်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒါလေ့လာရတဲ့ဆိုတော့လေစိတ်ဝင်စားဖို့လည်းကောင်းပါတယ်ဆိုတော့ဒါက bachelor degree တွေကဒီ BA ဘွဲ့တွေကဒါကိုလေ့လာခဲ့တယ်လို့လည်းပြောတယ်ဆိုတော့ BA ဘွဲ့ကရောဂျပန်မှာယူတက်ခဲ့တာလားဘယ်မှာတက်လဲ BA ဘွဲ့ကိုတော့အဲ့ဒါလည်းပြောပြပေးပါ
ဟုတ်ကဲ့ပါကျွန်မကတော့ဒီ BA ဘွဲ့ကိုတော့ဟိုဟာဒီထိုင်းမှာအရင်ဆုံးမဲဆောက်မှာကျွန်မကဒီဟို GED ပေါ့နော်မင်းမဟုတ်အကြောင်းမှာ GED တက်တယ်ပေါ့နော် GED ဆိုတာကျတော့ဒီဟိုအစိုးရတက်မှတ်ပြုခြင်းမခံထားရတဲ့ဒီအထက်တန်းဟိုပြီးတဲ့ဟိုအဆင့်တက်မှတ်ချက်ပေါ့နော်အဲ့ဒါကကြာကျွန်မတို့ migrant data ကဒီကျောင်းသူကျောင်းသားတွေကြတော့အဲ့လိုမျိုးထိုင်းဆိုရအောင်မြန်မာဆိုရကရောတက်မှတ်ထားတဲ့ကျောင်းမှာမတက်ခဲ့တဲ့အတွက်ကြောင့်အထက်တန်းပြီးဆုံးလွှတ်ဆိုတဲ့ certificate မရှိဘူးပေါ့နော်အဲ့ခါကျတော့ကျွန်မတို့ကဒီ general education development ဆိုတဲ့ diploma ပေါ့နော်အဲ့ဒါလေးကိုတက်ကြရရှင်အဲ့ဒီကနေစပြီးတော့ကျွန်မက scholarship တွေရှောက်တယ်ပေါ့နော်ရှောက်ရင်းနဲ့မှကျွန်မတို့ခေတ္တကတော့အများကြီးလက်လံမမီဘူးပေါ့နော်အဲ့ဒီတော့ဟောင်ကောင်ရဲ့ကျွန်မရွေးချယ်ကဟောင်ကောင်နဲ့ထိုင်းကမဟီတော်တက္ကသိုလ်ပေါ့နော်ဟောင်ကောင်ကကျကျွန်မဝင်ကင်းဆောင်ပွဲဖြစ်တာမှအောင်မြင်ခဲ့တဲ့အတွက်ကြောင့်မို့လို့ထိုင်းကမဟီတော်တက္ကသိုလ်မှာအောင်မြင်ပြီးတော့ထိုင်းကမဟီတော်တက္ကသိုလ်မှာစတက်ခဲ့ပါတယ်ရှင
်ဆိုတော့မဟီတော်မှာတက်ပြီးတော့မှဟိုမဟာတန်းရောပါရဂူတန်းကကြာတော့အခုချိုတိုတက်တူမှာတက်တာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ
်အခုဒီဂျပန်မှာစတင်နေတော့လေကယိုတိုတက်ကတူကဒါ scholarship ပေါ့နော်ပညာသင်ဆုအပြည့်ပေးတာလားကိုယ့်ဘက်ကရောဘာတွေအားဆက်ရသေးတာရှိလဲ
ကျွန်မကဒီမြန်မာပြည်ကနေလာတော့အတော့ဂျပန်အစိုးရပေးတဲ့ scholarship နဲ့လာပေါ့နော်ဒါပေမဲ့တော့ပါရာဂူတန်းစတက်တဲ့ခါကျတော့ကျမကတခြား scholarship ကိုရွေးချယ်လိုက်တယ်ပေါ့နော်အာတခြား foundation ကပေးတဲ့ scholarship ကိုအခုလက်ရှိအာ full scholarship ရထားပါတယ်ရှင
်ဆိုတော့စစောကလည်းအ ਨੇ ချင်းတော့ပြောပါတယ်ထိုင်းမှာမင်းမဟော်မှာတက်တယ်ပေါ့နော်မင်းမဟော်ဆိုတာကဒီမြန်မာနိုင်ငံကနေပြီးတော့မှရွှေပြောင်းလို့သမားတွေအတွက်လူငယ်ကလေးတွေမိသားစုကလာတဲ့ကလေးတွေအတွက်ဖွင့်ထားတဲ့အကြောင်းပေါ့ဆိုတော့အဲ့နောက်ကြောင်းလေးကိုလည်းနည်းနည်းပြန်ပြောပြပါမြန်မာနိုင်ငံကနေဘယ်ရွယ်မှာချွတ်လာတယ်လဲဒီနေဆက်မှာရောဘယ်လောက်ထိနေခဲ့ရတယ်လဲပေါ့เนาะကိုဖြတ်တန်းလာတဲ့အခြေအနေလေးကိုအချင်းချုပ်ကလေးပဲဖြစ်ဖြစ်ပေါ့ပြောပြပေးပါဟုတ်ကဲ့ပ
ါဟုတ်ကဲ့ပါဟုတ်မြန်မာနိုင်ငံတွေထွက်လာတာတော့ဒီအသက်၁၂နှစ်အရွယ်ပေါ့เนาะဟိုပြီးတွင်းမှာလည်းအရင်ဟိုကျမတို့အနေနဲ့စီးပွားရေးရောပညာရေးရောခက်ခဲတာမျိုးတွေ့ခဲ့ပေါ့เนาะအဲ့ခါကျတော့အရင်ဆုံးကကျမ၁၂နှစ်ဆိုခုနှစ်တန်းဆက်တက်တယ်ပေါ့เนาะခုနှစ်တန်းကျတော့ဒီ CDC Children Development Center ဆိုတဲ့ဒီဒေါက်တာစင်တရာမောင်နဲ့တခြားဆရာတွေဖွင့်ထားတယ်ပေါ့เนาะအဲ့ဒီအကြောင်းမှာအရင်ဆုံးကျမ၄နှစ်တက်ခဲ့ပေါ့เนาะ၁၀တန်းထိတက်ခဲ့ပြီးတော့မှမင်းမဟုတ်မှာပဲ post stand တက်ပြီးတော့နောက် GED program ကိုတက်ခဲ့ပါတယ်
ဆိုတော့အခုလိုမျိုးဂျပန်နိုင်ငံကအထင်ကြီးတက္ကသိုလ်တစ်ခုမှာတက်ခွင့်ရဖို့အတွက်ပေါ့เนาะကိုဖြတ်တန်းရတဲ့အချိန်မှာရောအခက်ခဲတွေများပါတယ်ရှိခဲ့လေ
ဟုတ်အခက်ခဲကတော့ဒီဟိုအစင်းစင်စာမျိုးပဲဖြေရတာအင်တာဗျူးဖြေရတာပေါ့နော်နောက်ကိုယ့်ဘက်ကနေပြီးတော့စူးစမ်းအထောက်အမှုကိုလည်းအမြဲတမ်းဟိုလုပ်နေရမယ်ပေါ့နော်ဒီအထူးသဖြင့်တို့ကဟိုဂျပန်စကားမလိုဘူးလို့ပြောပေမဲ့လည်းဒီဂျပန်စကားနည်းနည်းတက်လို့ရှိရင်ကိုယ်နေရဂျပန်တက်ကတူလာလို့ရှိရင်ပို့ပြီးတော့networking ဘိုင်းပဲဖြစ်ဖြစ်ပေါ့နော်ဆရာမတွေနဲ့ဒီ supervisor နဲ့စကားပြောတာပဲဖြစ်ဖြစ်နောက်လူ need to do ကကိစ္စမှာဖြစ်ဖြစ်ပို့ပြီးတော့အဆင်ပြေရပေါ့နော်အဲ့ခါကျတော့ကိုသွားမဲ့နိုင်ငံရဲ့ဘာသာရပ်ကိုလေ့လာထားလည်းကောင်းတယ်ပေါ့နော်နောက်ပြီးတော့အစင်းစင်းဟိုတခြားចောင်းသူចောင်းသားအရင်ချင်းပြေးဝရဲចောင်းသူចောင်းသားနဲ့ကိုကရှင်ပြန်ရတဲ့အခါကြတော့ကိုယ်အနေနဲ့ကလည်းအင်္ဂလိပ်စာဖြစ်စေဟိုဘာသာရပ်ဆိုင်ရာဟိုပညာပေါ့နော်ဗဟုသုတကိုဖြစ်စေပေါ့နော်ဟိုစူးစမ်းနေအားထုတ်မှုရှိနေတယ်ပေါ့နော်။နောက်ကိုတိုင်းလည်းကဲကိုစူးစမ်းထုတ်မှုကပေါ့နော်။ဟိုအဆင်သင့်မဖြစ်သေးဘူးဆိုရင်လည်းဒီအင်တာဗျူးလုပ်တဲ့ခါကျရင်ကိုမှတကယ်ကိုရဲ့ရည်မှန်းချက်အိမ်မှာကိုတေချာဖို့ပွင့်လင်းလင်းပေါ့နော်။ပြောဆိုနိုင်မယ်ဆိုလို့ရှိရင်တော့အခွင့်အရေးကပို့ပြီးတော့ပို့စီလာမယ်လို့ထင်ပါတယ်။ဟုတ
်။ဂျပန်မှာဆိုလို့ရှိရင်လည်းဒါမြန်မာအတိုင်းဝိုင်းတချို့လည်းရှိကြတယ်လေ။ဆိုတော့အကြောင်းတစ်ဖက်တက်နေရင်းနဲ့ရောမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေမှာရောပါဝင်ဖြစ်လား။ဘာတွေများလုပ်ဖြစ်လဲ။
အဓိကတော့မြန်မာနိုင်ငံအနေနဲ့ကတော့ရန်ပုံငွေအဓိကလိုအပ်တယ်လို့ထင်တယ်ပေါ့နော်ဒီစစ်ပေးရှောင်တွေအတွက်ရောစစ်ပေးရှောင်ပညာရေးကျန်းမာရေးကိစ္စတွေရောနောက်ပြီးတော့စစ်ရေးအတွက်ရောပေါ့နော်အဲ့ခါကျတော့ကျမတို့ကဟိုဂျပန်နိုင်ငံမှာရှိတဲ့ဒေါ်လာရင်းအင်အားစုတွေနဲ့အတူပေါ့နော်ဟိုအမျိုးမျိုးသောပွဲတွေကိုရှင်းပါတဲ့နေရာမှာကိုတက်နိုင်တဲ့နေရာနဲ့ဝင်ကူပေးတာမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဟင်းချက်ပြီးရောင်းနေဆိုလို့ရှိရင်လည်းကိုကစက်တုံးနှီးကိုရတာပါအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအလှူခံတာဆိုလို့ရှိရင်ဒီဘက်မှာဆိုလို့ရှိရင်ဟိုဟာစနစ် တနင်္ဂနွေမှာလှူခန့်တာမျိုးရှိရပေါ့နော်အဲ့ခါကျရင်ကိုကလမ်းပေါ်မှာ၃နိုင်လောက်မှတက်ရပါလှူခန့်တာပေါ့နော်အဲ့လိုမျိုးတွေလည်းကိုအဆင်ပြေတဲ့ချိန်ပါဝင်ပြီးတော့ပါဝင်တာမျိုးပေါ့နောက်လက်မှတ်ရောင်းတဲ့ကိစ္စပါအဲ့လိုမျိုးနည်းနည်းပါးပါးကိုတက်နိုင်တဲ့နေရာကနေအဖြစ်ပေးတာမျိုးတော့ရှိပါတယ
်ခုဒီပါရဂူပွဲပြီးသွားတဲ့အချိန်ကျလို့ရှိရင်ကိုယ့်ရဲ့ဘဝမှာဒီမိသားစုနော်ဒီကိုယ့်ရဲ့ဒီအတိုင်အဝန်းကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်ကိုယ့်တိုင်းမီအတွက်ဘာရင်းမြန်ပြန်ပြီးတော့အချို့ပြဆောင်ရွက်ခြင်းမှာလဲကိုယ့်ရဲ့အနာဂတ်အိမ်မက်ကရောဘာမှန်းဖြစ်မလဲရှင
်ဟုတ်အတေကတော့ကျမပညာရက်ပိုင်းဆိုင်ရာဘာဒကူတန်းထိွေးချက်ခဲ့ပြီဆိုတော့ဗောနော်ပညာရက်ပိုင်းဆိုင်ရာနဲ့ပဲပတ်သက်ပြီးတော့ဒီမြန်မာပြည်အတွက်အချို့ပြခြင်းနဲ့ဗောနော်ဟုတ်ဟိုမြန်မာပြည်ရဲ့ကေရဲ့အခြေအနေတွေပြန်ပြီးတော့ဟိုကောင်းလာခဲ့မယ်ဆိုလို့ရှင်မြန်မာပြည်ကတက္ကသိုလ်မှာဖြစ်ဖြစ်ပေါ့နော်အာဆရာမဝင်လောက်တာမျိုးပေါ့နော်နောက်ပြီးလို့ရှင်တခြားဒီပညာရေးကိုလက်လံနေဖို့အခွင့်အရေးအားနည်းတဲ့ဒီနေရာဒေသတွေမှာတွားပြီးတော့ပညာကျမရဲ့ကျမတင်ထားတဲ့ပညာရက်ပိုင်းဆိုင်ရာဥပမာသုတေသနကိုဘယ်လိုဟိုလေဘယ်လိုလောက်ရမလဲအဲ့ဒါမျိုးအခြေခံပေါ့နော်သုတေသနနဲ့ပတ်သက်ပြီးတော့ပြန်လည်မျှဝေတာမျိုးနောက်တမိုင်းပညာရေးနဲ့ပတ်သက်ပြီးတော့နောက်ရှိတာအရှာလေးလာရေးဘာတရက်နဲ့ပတ်သက်ပြီးတော့ပေါ့နော်သူတေသနာလုပ်နည်းတွေကိုပြန်ပြီးတော့မျှဝေတာမျိုးအဲ့ဒါမျိုးဒီမှာအနေနဲ့ပညာရက်ပိုင်းဆိုင်ရာနဲ့ပဲပြန်ပြီးတော့ contribute လုပ်တာမယ်လို့ဒီမှန်ထားပါတယ်ရှင
်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်ဒီမှာလည်းကျေးဇူးများပါ
let ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍကတော့တုတ္တဆုံလင်အမေရိကန်တခွင်ဖြစ်ပါတယ်။ငယ်စဉ်ကတည်းကမြင်းစည်းတာကိုဝါသနာပါတဲ့ကိုနိုင်လက်ဝင်းခေါ် Fred Wynn ဟာအမေရိကန်ပြည်ထောင်စုကမြင်းအလားစီပြိုင်ပွဲတွေမှာစုတစိတ်အများကြီးရရှိခဲ့ပါတယ်။အခုအခါမှာမြင်းစည်းနီးနဲ့ပတ်သက်တဲ့ဟောပြောပွဲပြိုင်ပွဲတွေမှာဒိုင်ဖြစ်လှုပ်ဆောင်ရွက်နေတဲ့ကိုနိုင်လက်ဝင်းဟာငယ်စဉ်ကတည်းကတိုင်မတန်ဆွမ်းတဦးဖြစ်ပါတယ်။ကိုနိုင်လက်ဝင်းဟာအောင်မြင်တဲ့မြင်းစည်းချန်ပီယံတူဘယ်လိုဖြစ်လာသလဲဆိုတာကိုအောင်အောင်ကနယူးဂျာစီပြည်နယ်ကိုသွားရောက်ရိုက်ကူးပြီးအခုလိုတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ဒီကိုရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တဲ့ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီကိုရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်။ဥပဒေပညာကိုတက်ခဲ့တယ်။ဥပဒေကိုငငယ်တဲ့ကဝါသနာပါတယ်။ဘာဖြစ်လို့လဲတော့မသိ။ရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4 years ကျွန်တော်တက်ရတယ် political science တက်ရတယ်။ပြီးတော့ resume တွေကောင်းပါတယ်။အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်။စုပြီးတော့ law school ကရှောက်တယ်။ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပံပါတယ်ဘူးပွဲကြတော့သူကကြတော့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက4နှစ်တချို့ချို့9နှစ်ထိကြာမလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ခြားတယ်ဘာလို့ဆိုတော့ကျွန်တော်ကမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်ကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ချလိုက်တာပေါ့
ကျွမ်းကျင်မှုတွေလောက်တာကြာတော့ကျွမ်းကျင
် I like it because they're animals and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places my sister likes horses but she's scared to even sit on the horse and my brother he knows how to ride he just doesn't ride that much
အမေရိကပြန်ရောက်တော့ဘဝတက်ကစားစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရလည်းနေမကောင်းတော့ပတ်စံပိုးရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှားတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုစီးနိုင်ဘူးဗျအနားလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တယ်ဒီနိုင်ငံမှာနော်အရန်တထေးတွေပဲလှုပ်တဲ့အလုပ်ပေါ့နော်တကုံကြစေအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီးနှစ်နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့ဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ခ
ပထမတနည်းအတွဲမှာကျွန်တော်8ဒေါ်လာ3လုံးလုံးတစ်ခါလေးဆိုင်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်းဆက်ပလိုက်တယ်ကျွန်တော်ဘာလို့ဆိုတော့ကျွန်တော်အကျွေးမရှိအကျွေးရှိတဲ့လူသားမျိုးတွေမှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေးသုံးသိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာစပိန်သွားတော့ကတူ Spanish ရဲ့မြင်းရိုးရာမှာသူတို့ကအလှဆင်တဲ့ဥစ္စာပါလားအနာတော့6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တည်းအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ရကိုကျွန်တော်သုံးတယ်တရားကျတော့ကျွန်တော်ရိုးရိုးလမ်းလျှောက်တဲ့နေရာမှာယုံနေပိုက်သွားတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းငွေမှာကျွန်တော်သုံးတယ
်ငငယ်လေးကမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့ကဖြတ်လာပြီရှင်အဲ့မြင်းခွာတန်လေးတွေကြာအကျန်းကျွန်တော်ရင်ခုန်နေငယ်တွေကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတောင်းလှုပ်တော့လှုပ်လို့နဲ့ကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းဘေးကမြင်းလေးတွေစီးရင်စီးရင်နေတိုင်းစီးတဲ့ခါကျတော့ကျွန်တော်အဲ့မှာအလိုလိုကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါလေပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်စက်ချောင်းဟို10တန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလိုချင်လဲရှိတဲ့ခါကျတော့ကျွန်တော်မေးတော့ကျွန်တော်မြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ဖက်မတန်းတော့သူကခက်ရှင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော် riding ရန်ကုန်မြင်းစီးအသင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးအသင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးကြီးရောက်သွားတဲ့ခါကျတော့ကျွန်တော်အဲ့မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်တေချာပြန်ပြီးတော့ moment တင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လူဆိုတော့မြင်းကိုပြုံးတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကားကနာ smart ချာချာစီးဖို့ကျတော့မတူဘူးလေစနစ်တရမတူတဲ့အခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတက်ဘူးကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တယ်လို့မလုပ်ဘူးဘွားမှလွယ်တယ်လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ဘွားကိုကုတ်ကုတ်ဘွားကိုခောင်းလို့တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံကဂျုံပါမိမိဘွား challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ဗောအဲ့ဒီပညာတစ်ခုကသင်ပြလို့သင်လို့မရဘူးပြောကိုဒါမဲ့ငါတို့မင်းကိုစနစ်တော့တင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်တင်ပေးမယ်ဒါမဲ့မြင်းတဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ဗောဒါမင်းမှာရှိတယ်ဗောအဲ့တော့ဒါမဲ့ဒါမင်းနေနဲ့ပို့ပြီးလှအောင်ကြိုးစားဗောမြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ဗောကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချင်လိုက်တယ်ဗောဆိုကျွန်တော်နိုင်တာတွေအများကြီးပဲဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုအရန်ကုန်ရှိတယ်ဘာလို့ဆိုငွေကြီးလည်းအများကြီးပေးတယ်ထောက်ပံ့ကြီးတွေအများကြီးပေးတယ်နောက်ပြီးသူတို့ကအတော်ဆုံးတွေပဲယူတယ်ဘာလို့ရန်ကုန်တိုင်းဆိုတော့လေ
ဆိုကျွန်တော်ခြေနင်းခွင့်မတုံးတော့ဘူးမတုံးတော့ပဲနဲ့ကျွန်တော်ကဒီအရောပဲနည်းနည်းဆွတ်ထားတဲ့ဘောလေးပဲဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတဲ့ဘောတကယ်ဖြစ်လာပြီဆိုတော့ slide ကျွန်တော်ပြုတ်ကျနိုင်တယ်ချင်းနေငွေလိုမျိုးအားကိုးလို့တော့မရဘူး။ဒါကျွန်တော်တက်ဒီရာကြတော့ခြေထောက်နဲ့ဖြီးတဲ့အခါငွေကိုရှူရတာ။ကျွန်တော်များများအားကနာသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူမလုပ်။လူကဝါးချဲပြီးအမမန်ကိုးခန္ဓာကိုယ်ရဲ့ကိုခနာကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသဲတယ်ကိုခနာကိုကသဲတယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားဆိုအဲ့လိုမျိုးမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့အာမျိုးဖြစ်ရမြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမှာလို့တော်တော်အားသာသမားတွေကမြင်းကိုပဲ training လုပ်တယ်လူမလုပ်ဘူးကျွန်တော်ကလူကိုလည်းလုပ်တယ်
မတန်ဆွမ်းမြင်းစည်းချန်ပီယံကိုနိုင်လဝင်းရဲ့အကြောင်းဒုတိယပိုင်းကိုဒီလမတ်လ22ရက်နေ့မှာဆက်လက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြပါ။ဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကိုထုတ်လွှင့်ပေးလိုပါတယ်။အမေရိကန်ပုဂ္ဂလိကအာဂါသစူဇန်ရေး Firefly ကုမ္ပဏီရဲ့လဆင်းရင် Blue Ghost ဟာဒီလမတ်လဇန်မှာလမျက်နှာပြင်ပေါ်ကိုအောင်းအောင်းမြင်းမြင်းဆင်းသက်နိုင်ခဲ့ပြီးလပေါ်လူသွားဖို့အပါအဝင် NASA ရဲ့စူဇန်လေးလာမှုကိရိယာတွေကိုပါတည်ဆောင်သွားနိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာဘရီဒါတင်ကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းပြီးတင်ဆက်ထားပါတယ်ခင်ဗျာ
အခု NASA နေပြီးတော့ပုဂ္ဂလိကအာကာသယာဉ်တွေကိုတုံးပြီးတော့လကဘာမှာစူဇန်လေးလာမှုတွေလုပ်နေတာတွေ့ရပါတယ်အခုနောက်ဆုံးမကြာသေးခင်က Blue Ghost ဒီအာကာသယာဉ်နဲ့လကဘာပေါ်မှာဆင်းသက်နိုင်တယ်လို့သိရပါတယ်NASA နေပြီးတော့ပုဂ္ဂလိကအာကာသယာဉ်တုံးပြီးတော့ဒီလကဘာစူဇန်ရဲ့လုပ်နေတဲ့အကြောင်းလေးနည်းနည်းပြပြပေးပ
ါပုဂ္ဂလိကကုမ္ပဏီတွေလုပ်ငန်းရှင်တွေကနေ NASA နဲ့တွဲပြီးတော့ဗောနော်ဒီအမေရိကန်နိုင်ငံမှာအာကာသလေလာစူဇန်ရဲ့တုတေသနလုပ်ဖို့အတွက်ကိုစီမံကိန်းတစ်ခုရှိပါတယ်အဲ့ဒါ Artemis ဆိုခေါ်ပါတယ်အဲ့ Artemis စီမံကိန်းအရာအဓိက Artemis ရဲ့ program လောက်ဟိုအရင်သွားမယ်ဟိုတကယ် destination နောက်ဆုံးရည်မှန်းထားတာပါလဲဆိုလို့အင်္ဂါဂျူပေါ်လူရောက်ဖို့ပေါ့အင်္ဂါဂျူမသွားခင်လူမရောက်ခင်ဟောလပေါ်လူပြန်သွားကြစို့ဆိုပြီးတော့ NASA စီစဉ်ပါတယ်အဲ့တော့အဲ့စီစဉ်တဲ့ဟာကိုပုဂ္ဂလိကကုမ္ပဏီတွေကိုငှားပြီးတော့လှုပ်လိုက်လို့ရှိလို့ရှင်ပို့ပြီးတော့တက်တာမယ်ပို့ပြီးတော့လေဇေယိတ်စကတက်တာတဲ့အပြင်ပို့ပြီးကောင်းတဲ့ရလက်တွေရနိုင်တယ်ဟောပေါ့နော်အာကာသစူဇန်လေးလာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့လုပ်ငန်းရှင်ကုမ္ပဏီတွေရှိတယ်။အဲ့ဒီကုမ္ပဏီတွေနဲ့လုပ်တာအကောင်းဆုံးပဲဆိုပြီးတော့စဉ်းစားပါတယ
်။အခု2025ကပဲပေါ့နော်။ Blue Ghost ဆိုတဲ့အာကာသစူဇန်ရဲ့ယင်ကလကဘာပေါ်ဆင်းနိုင်ပါတယ်။ဆိုတော့အဲ့ယင်နဲ့ဒီ mission လေးအကြောင်းနည်းနည်းပြောပြပေးပါဒေါက်တာပရိသတ်
။ဟုတ်ဟုတ်ကဲ့။2024ခုနှစ်မှာဒီအမေဟိုဟာအမေရိကန်နိုင်ငံကနေပြီးတော့ပုဂ္ဂလိကကုမ္ပဏီဖြစ်တဲ့ SpaceX Falcon 9ဆိုတဲ့ဒုံးယင်နဲ့အဲဒီခုန Firefly Aerospace ကုမ္ပဏီရဲ့ဒီလပေါ်ကိုဆင်းတဲ့ယင် Blue Ghost ကိုလွတ်တင်လိုက်ပါတယ်အဲ့ဒါအခုအဲဒီလပတ်ဇန်ကြောင်းမှာလဲနေပြီးတဲ့အခါကျတော့ပြီးခဲ့တဲ့မတ်လဇန်လောက်က Blue Ghost ဆိုတဲ့လဆင်းယင်ကအောင်မြင်စွာဆင်းသက်နိုင်ခဲ့ပါတယ်ဒါပထမအဦးဆုံးပုဂ္ဂလိကလုပ်ငန်းရှင်ကုမ္ပဏီထဲမှာပထမအဦးဆုံးအောင်မြင်တာပါဒါမတိုင်ခင်ကတခြားအမေရိကန်ကုမ္ပဏီတစ်ခု Peregrine ဆိုတဲ့ Lunar Lander ဆင်းခဲ့တဲ့အခါကျတော့ဆင်းတော့ဆင်းသွားတယ်ဒါပေမဲ့ तू ကဟိုပုံမှန်အနေထားရမဆင်းပဲနဲ့ तू ကရိုင်ပြီးတော့ဘေးတိုက်ကြီးဆင်းလို့ဖြစ်သွားတဲ့အတွက်မအောင်မြင်ဘူးလို့ပြောရမှာပေါ့အဲ့တော့ဒါဒီ Blue Ghost က Firefly Aerospace Corporation ရဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့ပုဂ္ဂလိကလုပ်ငန်းရှင်အာကာသလေးလာစူဇန်ရဲ့လုပ်ငန်းရှင်နဲ့မှအကောင်းဆုံးနဲ့ပေါ့ပထမအဦးဆုံးလဘောအောင်မြင်စွာဆင့်တက်နိုင်တဲ့အလုပ်တစ်ခုဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ဆိုတော့ဒီ Blue Ghost ယင်ထဲမှာပေါ့နော်ဘာတွေထည့်ပေးလိုက်ပါလဲဒီ NASA နေပြီးတော့
ဒီ Blue Ghost ယင်ထဲမှာဘာပါဝါလဲဆိုတဲ့အခါကျပထမအဦးဆုံးကတော့ Blue Ghost ရဲ့ဟိုယင်ကအကြီးမဟုတ်ပါဘူးတနိုင်တစ်ပိုင်းစောက်ထားတဲ့ယင်ပုံစံမျိုးပေါ့နော်ကီလိုဂရမ်60လောက်ပဲရှိပါတယ်ပထမအဦးဆုံးလာပေါ်အောင်မြင်စွာဆင်းသက်နိုင်မလားဒီလာဆင်းရင်ဟာအောင်မြင်စွာဆင်းသက်နိုင်မလားအဲ့တော့ तू အောင်မြင်စွာဆင်းသက်နိုင်တယ်ဆင်းသက်ပြီးတဲ့အခါကျတော့ तू ကပထမဦးဆုံးကင်မရာနဲ့ဓာတ်ပုံရိုက်ပြလိုက်ပို့လိုက်တယ်လीကဘာကိုသူ့မှာတိတ်ပန်ဆိုင်ရာကရိယာ10ခုလောက်ပါသွားပါတယ်10ခုထဲမှာအရေးအကြီးဆုံးကတော့လာကဘာကြီးရဲ့မြေအောက်မိုင်900လောက်အထိအ ਨੇ ကိုတိုင်းနိုင်တဲ့ဆက်တစ်ခုပါသွားပါတယ် Lunar Magnetotelluric sound system လို့ခေါ်ပါတယ်လကဘာရဲ့ဘူမိဗေဒအရသူကြောက်လွှာတွေဘလောက်ရှိသလဲအ ਨੇ ဘလောက်မှာရေရှိသလဲဘလို့တတ်ထူမျိုးရှိသလဲဆိုတဲ့ဟာကိုတိုင်းနိုင်တဲ့ဟာဆက်အဲ့ဒါပါပါတယ်နောက်ပြီးကဘာနဲ့လကိုအတိအကျပြန်တိုင်းလို့ရတယ်အဲ့ဒီမှာပြန်ပြီး reflector လို့ခေါ်ပါတယ်မှန်ပေါ့နော်အဲ့ဒီမှန်တစ်ခုကိုသူတို့အဲ့ဒါစင်နာထည့်ပေးတာပါပါတယ်အရေးကြီးတဲ့အထက်မှာဒီလပေါ်ရောက်သွားတဲ့အချိန်ကဘာရဲ့တန်လိုက်မုံတိုင်းတွေကြောင့်တန်လိုက်စကွင်းတွေကြောင့်ဟိုကွန်ပျူတာနဲ့ data ကို run လုပ်လို့ရမရဆိုတဲ့ဟာကို test လုပ်တဲ့ဟာပေါ့เนาะနောက်တစ်ခုကပါလဲဆိုလို့ရှိရင်လပေါ်မှာဟိုဟာ ဖုန်နေအမှုန်နေအများကြီးရှိတယ်လေအဲ့ဒီအခါကျတော့သူ့မှာဟိုပါပေါ့ဆိုလာအချက်တွေပါပါတယ်အဲ့ဆိုလာအချက်တွေကအမှုန်ဒီလအပေါ်မှာရှိတဲ့ဖုန်မှုန်နေကြောင့်သူကအဲ့ဒီဒီဆိုလာအချက်တွေကာသွားတယ်ကာသွားတဲ့အခါကျတော့သူကဟိုဖျက်စစ်တတ်မရတော့ဘူးမရတော့တဲ့အတွက်ဆက်ပြီးတော့သူကအလုပ်လုပ်လို့မရဘူးပေါ့နော်အဲအဲ့ဒီဟာရဲ့ပြဿနာကိုဟိုပြန်လဲဖြေရှင်းပေးဖို့အတွက်ဆိုပြီးတော့ dust mitigation system ဆိုရှိတယ်အဲ့ဒီဟာကိုဘာနဲ့သွားမလဲဆိုလို့ရှိရင်ဟို electrostatic ပေါ့နော်တရားစစ်နီးနဲ့ဒီအပုံတွေဖယ်မလားဒါမှမဟုတ်ဟိုကားဝိုက်ပါလို့ဟာမျိုးနဲ့ဖုန်တွေကိုဖယ်တဲ့ဆက်မျိုးလုပ်မလားဒါမှမဟုတ်လေမှုတ်တဲ့ဟာမျိုးနဲ့ဖုန်ကိုမှုတ်ထုတ်လိုက်မလားအဲအဲ့ဒီဟာနဲ့ပတ်သက်တဲ့ဟာသူတေသနာလုပ်တဲ့ဆက်ပါပါတယ်နောက်တစ်ခုကဒီလဘော်မှာရှိတဲ့ပစ္တယံဇာတဒီလဘော်ရဲ့မြေရဲ့မြေဆိုင်မြေခဲကိုဟိုပါပေါ့နော်လေမှုတ်တဲ့ဆက်ကလေးတစ်ခုနဲ့သူကအမှုံလေးကိုထုတ်လိုက်ထုတ်ပြီးတဲ့အခါကျလို့ရှိရင်စမ်းတတ်တဲ့ကိရိယာတစ်ခုတည်းကိုတွန်းထည့်ပေးလိုက်တဲ့ဆက်တစ်ခုပါတယ်ပြီးတဲ့အခါကျတော့ X-ray ရောင်ခြည်နဲ့ဟိုလဘော်မှာရှိတဲ့ကြောင်းတယံဇာတတွေကိုတိုင်းနေဆက်လဲပါပါတယ်နောက်တစ်ခုဟို GPS system ပေါ့နော်ဟို global positioning system ဆိုကျွန်တော်တို့အခုတုံးနေတဲ့ဒီကားမောင်းလို့ရှိရင်ဟိုမြေပုံနေကြည့်စရာမလိုပဲねကားပုံမှန်နေဘယ်ကွေညာကွေပြောလို့ရတဲ့ GPS system မျိုးကိုလည်းသူကဒီလပေါ်မှာရှိတဲ့လဆင်းရင်ကောလပတ်တဲ့ရင်ကောနောက်ကြလို့ရှိရင်လပေါ်မှာသွားမဲ့ robot ကားပေါ့နော်အဲအဲ့ဒီကားအတွက်ဆိုရင်ဒီ GPS system ကဒီကဘာကနေပြီးတော့ပြစ်တင်ထားတဲ့ဂျိုဒူးတွေ GPS ဂျိုဒူးတွေ satellite system နဲ့တွဲပြီးတုံးလို့ရမရအဲ့ဒါကိုလည်း test လုပ်တာလည်းပါပါတယ်။နောက်ဒီလဘော်မှာရှိတဲ့တန်လိုက်စကွင်းမုန်တိုင်းနေနောက်ပြီးတော့လဘော်တရက်စစ်လျှက်လိုက်မှုဘယ်လောက်ရှိမရှိအဲ့ဒါတိုင်းနေဆက်တယ်အားလုံးပေါင်းစုစုပေါင်း10ခုလောက်ပါပါတယ်
။ဟုတ်ကဲ့ဆိုတော့ blue course ဒီအာကာသယာဉ်ကိုလွှတ်တန်ပြီးတော့ဒီကရတဲ့အချက်လက်တွေကို NASA ကနေလေ့လာဆန်းစစ်ပြီးတော့နောင်ဒီလကဘာကိုသွားရင်ဘာတွေတုံးနိုင်မလဲဆိုတာကိုဆန်းသက်တာပေါ့နော်။
ဟုတ်ပါ
အခုအမေရိကန်နိုင်ငံကနေပြီးတော့ဒီလကဘာကိုလူသားတွေသွားနိုင်ဖို့အတွက်စူးစမ်းနေပေါ့နော်ဒီအမေရိကန်လိုပဲတခြားနိုင်ငံတွေစူးစမ်းမှုရောအောင်မြင်တာတွေတွေ့ရပါလား
ဟောတရုတ်ပြည်ကနေပေါ့နော်လကဘာပေါ်ကိုအောင်မြင်စွာပြီးခဲ့တဲ့တစ်နှစ်ကရောက်ခဲ့ပါတယ်ဂျပန်လည်းရှိပါတယ်သူတို့ကတော့မအောင်မြင်သေးပါဘူးနောက်အောင်မြင်တဲ့နိုင်ငံတစ်ခုရှိပါတယ်အဲ့ဒါကတော့အိန္ဒိယပါချန္ဒရာရေလာဆင်းရင်ကအောင်မြင်စွာဆင်းနိုင်ခဲ့ပါတယ်
ဒေါက်တာပရိသာတင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
် VOA ကနေတောက်ကြညာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကြံရှိနေသေးတဲ့သတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပါခင်ဗျာ
ယူကရိန်းဘက်ကဆက်ရက်တည်း G7 ကမ္ဘာစီးပွားရေးအကြီးနိုင်ငံတွေကဝင်ကြီးတွေဆွေးနွေးနေကြပါတယ်။ကနေဒါမှာဒုတိယနဲ့နောက်ဆုံးနှစ်ဖြစ်ကျင်းပမဲ့ G7 စီးပွားရေးအကြီးနိုင်ငံများနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအခုလိုဆွေးနွေးကြတာပါ။မနေ့ကျသားရီနေ့ကစခဲ့တဲ့အစည်းအဝေးမှာယူကရိန်းစစ်ပွဲရဲ့အမေရိကန်ရဲ့ကြိုးပမ်းမှုတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကလည်းဆွေးနွေးခဲ့ပါသေးတယ်။အခုလိုအချိန်မှာရုရှားနိုင်ငံရဲ့နောက်ဘက်ဒေသမှာကျန်နေတဲ့ယူကရိန်းစစ်သားတွေကို1-5ပိတ်ဆို့ထားလိုက်ပြီးလို့ရုရှားသမ္မတကကြေညာပါတယ်။ဒီဒေသမှာယူကရိန်းစစ်သားတွေခုနလကြာပြိမ့်နေပြီဒီတိုက်ပွဲဟာယူကရိန်းနဲ့ရှားစစ်ပွဲအတွက်အရေးကြီးဆုံးစစ်ပွဲတစ်ခုဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။နောက်အမေရိကန်မှာတော့ဆိုရတစိတ်တစ်ပိုင်းမရက်သွားအောင်ပူပေါင်းလှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်အမတ်ဒီမိုကရက်ခေါင်းဆောင်ကပြောလိုက်ပါတယ်။အမေရိကန်ဆိုရလုပ်ငန်းတွေတစိတ်တစ်ပိုင်းရက်တက်မသွားအောင်ရှောင်ရှားဖို့အခုလိုထောက်ခံမဲ့ပေးမှာဖြစ်ပါတယ်ခင်ဗျာ
။တောက်ချန်ညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin Justin Twain နဲ့ View Justin Twain တို့ဖြစ်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုချမ်းသာနဲ့ဘေးအန္တရာယ်ကင်းကြပါစေကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come